Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2020ခုနှစ်ဒီဇင်ဘာလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးပါမယ်ရှင်ဗြိတိန်မှာ COVID-19 ကာကွယ်ဆေးကိုဒီကနေ့အင်္ဂါနေ့မှာစပြီးတော့ထိုးပေးနေပြီဖြစ်ပြီးနောက်အပတ်မှာအသက်62နှစ်ပြည့်မဲ့အဖွားမာဂရက်ကီနန်ကိုပထမဆုံးဆေးထိုးပေးမှာပါ VD ကာကွယ်ဆေးထိုးနှံပေးတဲ့နေ့အစီအစဉ်နဲ့တနိုင်ငံလုံးဆေးရုံတွေမှာပထမအထောက်ကာကွယ်ဆေးထိုးနှံတာတွေကိုပြုလုပ်ပေးတာဖြစ်ပါတယ် American အခြေစိုက် Pfizer ဆေးကုမ္ပဏီနဲ့ Germany BioNTech တို့ပူးပေါင်းဆန်းသက်ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ဗြိတိန်ကပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကခွင့်ပြုလိုက်တာပါPfizer BioNTech ရဲ့ကာကွယ်ဆေးနဲ့အတူတခြား Moderna နဲ့ Britain Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲဆန်းသက်နေတဲ့ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုခွင့်ပေးဖို့ American နဲ့ဥရောပမှာလည်းသက်ဆိုင်ရာအာဏာပိုင်တွေကစီစစ်သုံးသပ်နေကြပါတယ်အခုလိုပထမတော့ကာကွယ်ဆေးကို Britain မှာဒီကနေ့စပြီးထိုးနှံပေးနိုင်ခဲ့တဲ့အပေါ်မှာဝန်ကြီးချုပ် Boris Johnson ကချီးကျူးဂုဏ်ပြုပြောကြားခဲ့ပါတယ်ရှင် Britain မှာဒီကနေ့ COVID-19 ကာကွယ်ဆေးစပြီးတော့ထိုးနှံပေးလိုက်တာနဲ့အတူတခြားနိုင်ငံတွေမှာလည်းအလားတူ COVID-19 ကာကွယ်ဆေးထိုးပေးဖို့အခြေအနေတွေကနှိမ့်ဆက်နေပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံက Pfizer BioNTech ဆေးကုမ္ပဏီရဲ့ကာကွယ်ဆေးတွေနဲ့အတူ Britain အခြေစိုက် AstraZeneca နဲ့ American Johnson & Johnson နဲ့ Moderna ဆေးကုမ္ပဏီတွေကနေကာကွယ်ဆေး64သန်းမှာယူထားပြီးဖြစ်တယ်လို့ပြောပါတယ်။ကနေဒါနိုင်ငံကလည်းဒီ Pfizer BioNTech ရဲ့ကာကွယ်ဆေးပထမအထုပ်ကိုဒီဇင်ဘာလကုန်ပိုင်းလောက်မှာစပြီးတော့ရမယ်လို့တင်းလာနေကပြောပါရယ်နိုင်ငံအတော်များများမှာကာကွယ်ဆေးတွေထိုးနှံပြီးပြင်ဆင်နေတဲ့အချိန်မှာပဲလူတွေကိုကိုယ်တိုင်သဘောဆန္ဒမပါဘဲဆေးမထိုးမနေရမတတ်မှတ်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတတိပေးထားပါရယ်ဒီကမ္ဘာလုံးအတိုင်းအတာနဲ့ခုဒီ COVID-19 ကူးစက်သူ 68.6 သန်းနဲ့သေဆုံးသူက 1.5 သန်းရှိပါရယ်American သမ္မတ Donald Trump ကဒီကနေ့အင်္ဂါနေ့မှာ coronavirus ကာကွယ်ဆေးဆိုင်ရာထိပ်သီးဆွေးနွေးပွဲတစ်ခုကိုအင်ဖြူတော်မှာပြုလုပ်ဖို့ရှိပါတယ်။ကျွမ်းကျင်သူတွေပါဝင်တက်ရောက်မဲ့ဒီအစည်းအဝေးမှာကာကွယ်ဆေးကိုဘယ်လိုဖြန့်ဖြူးထိုးနှံပေးမလဲဆိုတာကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတ Joe Biden ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကတော့ဒီအစည်းအဝေးကိုဖိတ်ကြားခြင်းမရှိပါဘူး။ Operation Red Speed လို့ခေါ်တဲ့ထိပ်သီးအစည်းအဝေးကိုသမ္မတ Trump နဲ့အတူဒုသမ္မတ Mike Pence နဲ့ကျွမ်းကျင်သူတွေပြည်내ကောင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းတွေကအကြီးအကဲတွေတက်ရောက်မှာဖြစ်ပါတယ်။ကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီတွေကတာဝန်ရှိသူတွေကတော့ဖိတ်ကြားခံရပေမဲ့ဒီအစည်းအဝေးကိုတက်ရောက်မှာမဟုတ်ပါဘူး။ဒီစည်းဝေးမှာသမ္မတ Trump ကကာကွယ်ဆေးထုတ်လုပ်နိုင်တဲ့အထိအမှန်ဂုဏ်ယူစကားပြောကြားပြီးကာကွယ်ဆေးအပေါ်မှာလူလူယုံကြည်မှုရရှိဖို့နဲ့ကာကွယ်ဆေးရရှိမှုဟာသူ့အစိုးရရဲ့ကြိုးပမ်းအားထုတ်မှုကြောင့်ဖြစ်တယ်ဆိုတဲ့အချက်တွေကိုအလေးထားပြောဆိုလိမ့်မယ်လို့နှိဆက်သူတူကပြောပါတယ်။ American ပြည်သူတွေကိုပထမဦးစားပေးကာကွယ်ဆေးထိုးနှံပေးဖို့နဲ့ပြည်ရင်းလိုအပ်ချက်ကိုပို့ဖို့ရှင်ရှင်မဖြစ်ပြီးနိုင်သေးသေး၍ကာကွယ်ဆေးတွေကိုပြပကိုမပို့ဖို့သမ္မတအမိန့်တရက်ကိုလက်မှတ်ရေးထိုးထုတ်ပြန်ဖို့ရှိတယ်လို့လည်းအစည်းအဝေးနဲ့နှိဆက်သူတာဝန်ရှိသူနောက်တူကပြောပါတယ်။ American အစားအသောက်နဲ့စီးပွားစီမံကုကဲရေးအဖွဲ့ FDA က Pfizer ကုမ္ပဏီတို့ကာကွယ်ဆေးကိုအတိပြုအသုံးပြုခွင့်ပေးဖို့လာမယ့်ကြာသပတေးနေ့မှာအပြီးသက်ဆုံးဖြတ်ချက်ချမှတ်ဖို့ရှိပါတယ်။Moderna ကုမ္ပဏီထုတ်ကာကွယ်ဆေးကိုအတိအပြုခွင့်ပြုချက်ပေးဖို့ကတော့ဒီလနောက်ပိုင်းမှာအပြီးသက်ဆုံးဖြတ်မှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံအတွင်း COVID-19 ကူးစက်မှုမြင့်တက်နေတာကကျန်းမာရေးဝန်ထမ်းတွေအပေါ်မှာဖိစီးမှုတွေအများကြီးဖြစ်လာတယ်လို့ COVID-19 တုံ့ပြန်ရေးရှိတဲ့မှာပါဝင်နေတဲ့ကျန်းမာရေးဝန်ထမ်းတူကပြောပါရယ်ကျန်းမာရေးဝန်ထမ်းတွေအနေနဲ့စိတ်ရောကိုယ်ပါပင်ပန်းနှွမ်းနေကြရာကြောင်းသူနာပြုဆရာမတူကိုကိုးကားပြီးတော့ AP သတင်းတရက်မှာဖော်ပြထားတာပါquarantine center တွေမှာအစိုးရကျန်းမာရေးဝန်ထမ်း2ဦးကလိုအပ်ပြီးစေတနာဝန်ထမ်းတရာကိုကြီးကြပ်ကုတ်ကဲပေးနေရတယ်လို့ကျန်းမာရေးဝန်ထမ်း2ဦး COVID-19 ကူးစက်ခံရပြီဆိုရင်အဲ့ဒီနေရာမှာကျန်တဲ့သူအစားထိုးဖို့အတွက်အလုံးနဲ့စပို့လို့ရတာကြောင့် COVID-19 တိုက်ဖျက်ရေးရှည်တန်းမှာအလုံးလုံးနေရတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့စိတ်ရောကိုယ်ပါပင်ပန်းနှွမ်းနေကြရတယ်လို့ရန်ကုန်ကတရားခွဲဆောင်ကြည့် quarantine center တစ်ခုကတာဝန်ကျသူနာပြုဆရာမဒေါ်ဝင်းဝင်းမြင့်ကပြောပါတယ် ကျမရဲ့ဝန်ထမ်းတွေအပေါ်မှာဖိအားတွေရှိနေပေမဲ့ကာယောဂါကသူတို့တွေဂျာမီသားစုစိတ်ရဲဘော်ရဲဘဲစိတ်တွေတိုးပွားလာစေကြောင်းနဲ့ကျမရဲ့ဝန်ထမ်းတွေစိတ်တပိုင်းဆိုင်ရာအကူအညီရစေဖို့လုပ်ငန်းစီမံချက်တစ်ခုလှုပ်ဆောင်နေတယ်လို့လည်းကျမရဲ့အားကစားဝန်ကြီးဌာနညွှန်ကြားမှုချုပ်ဒေါက်တာဒေါ်ခင်ခင်ကြီးကပြောပါတယ်မြန်မာနိုင်ငံအတွင်း COVID-19 တက်ခွဲဒီပူလူနာစုစုပေါင်း3000ကျော်ပြီဖြစ်ပြီးသေဆုံးသူကလည်း2000ကျော်ရှိပါတယ်။ကူးစက်ခံရမှုအရေအတွက်ကကျမသွားတာကြောင့်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာတော့ကန့်သတ်မှုအသစ်တွေတိုးမြင့်လှုပ်ဆောင်လာရသလိုကူးစက်မှုတန်တရားရှိသူတွေကိုထားမဲ့တခြားခွဲဆောင်ကြည့်နေရာတွေ COVID ကုသရေးစင်တာတွေကိုလည်းတိုးမြင့်ဖွင့်လှစ်နေရပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ရှင်များရှင်ကျမစုမမထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အဆိုရသည့်လက်ထက်ကျန်းမာရေးဆောင်ရှားမှုပိုင်းဆိုင်ရာထိတ်တန့်တာဝန်ယူမဲ့သူတွေရဲ့စီးရင်ကိုမနေ့တနင်္လာနေ့ကထုတ်ပြန်လိုက်ပါရစေ။အမေရိကန်ရဲ့ကျန်းမာရေးနဲ့လူသားရင်းမြစ်ဝန်ကြီးဌာနအကြီးအကဲဖြစ်လွှတ်တော်အမတ်ဟောင်းဗာဗီယာဘက်စီယာကတာဝန်ယူပြီးတော့သူကကာယောဂါကိုဗစ်တိုက်ဖျက်ရေးလာမယ့်လတွေမှာအမေရိကန်ပြည်ထောင်စုတဝန်တမ်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကိုကာကွယ်ဆေးထိုးပေးမယ့်အစီအမံတွေကိုကြီးကြပ်မှာဖြစ်ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကူးစက်ယောဂါဆိုင်ရာအထူးကျွမ်းကျင်ပညာရှင်ဒေါက်တာအန်ထိုနီဖောချီကိုလည်းကမ္ဘာကယောဂါ COVID-19 ဆိုင်ရာကျန်းမာရေးအကြံပေးအရာရှိချုပ်ဖြစ်ရွေးချယ်ခဲ့ပါတယ်။ဒေါက်တာဖာစီကသူ့ရဲ့သက်တမ်းရှေ့ကျစွာညွှန်ကြားရေးမှုဖြစ်တာဝန်ယူခဲ့တဲ့ဓာတ်မတည့်မှုနဲ့ကူးစက်မြန်ယောဂါများဆိုင်ရာအမျိုးသားဌာနကြီးမှလည်းဆက်လက်တာဝန်ထမ်းဆောင်မှုဂျိုးဘိုင်ဒန်ကတိုက်တွန်းထားတာပါ။ဂျိုးဘိုင်ဒန်ဟာသူဒုတိယသမ္မတအဖြစ်နဲ့တာဝန်ယူခဲ့တဲ့အိုဘားမားဆိုရလက်ထက်2014ခုနှစ်ကနေ2019ခုနှစ်အထိကျန်းမာရေးဆိုင်ရာအကြီးအကဲဖြစ်တာဝန်ယူခဲ့သူဒေါက်တာဗီဗစ်မာတီကိုလည်းမူလရာထူးမှာပြန်လည်တာဝန်ပေးဖို့ရွေးချယ်ခဲ့တယ်လို့မာဆာချူးဆက်စ်ပြည်နယ်ရဲ့ဗိုင်းရပ်စ်စမ်းသပ်မှုကာကွယ်ရေးနဲ့ကုသရေးဆိုင်ရာထိတ်တန့်ပညာရှင်ဒေါက်တာရိုရှဲလ်ဝေါ်လန်စကီကိုလည်းအမေရိကန် CDC ကူးစက်ရောဂါတိုက်ဖျက်ရေးကာကွယ်ရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်နဲ့လည်းရွေးချယ်ခဲ့ပါတယ်။ဆက်ပြီးတော့ကာကွယ်ရေးဝန်ကြီးဖြစ်တဲ့ယာထားခံရတဲ့စစ်ဗိုလ်ချုပ်ကြီးလွိုင်းအော့စတင်ရဲ့ဘဝစကြောင်းကိုပြောပြပေးကြပါမယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တဲ့ရွေးချယ်လိုက်တဲ့အငြင်းစားဗိုလ်ချုပ်ကြီးလွိုင်းအော့စတင်ကလွှတ်တော်ကနေအတည်ပြုခဲ့မယ်ဆိုရင်အမေရိကန်ရဲ့ပထမဆုံးအာဖရိကနယ်အမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တဲ့ပန်တဂွန်စစ်ဌာနချုပ်မှတာဝန်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အရှေ့တောင်ဘက်အယ်လာဘာမာပြည်နယ်မှာ1953ခုနှစ်ကသူမွေးဖွားခဲ့ပြီးတော့ဂျော်ဂျီယာမှာကြီးပြင်းခဲ့တဲ့အော့စတင်ဟာ West Point American စစ်တပ်ကတူကနေ1985ခုနှစ်မှာကျောင်းပြီးခဲ့ပါတယ်။ယောက်ကိုရိုင်းနာပြည်နယ်က Fort Bragg မှာအခြေစိုက်တဲ့အမတ်82လေဒီခုံတက်ရေးတိုက်ခိုက်ရေးအကူတက်စိတ်မှာပထမဆုံးကြီးကြပ်ကိုခဲ့ခဲ့ရပြီးတော့ယာရုအစစ်စစ်နဲ့တက်တွဲမှာ240ကျားတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။စစ်ဗိုလ်ချုပ်ကြီး Austin ဟာ2010ကနေ2011ခုနှစ်အထိအီရတ်စစ်အခြေစိုက်စခန်းမှာစစ်ရေးကိုကဲမှုအကြီးအကဲဖြစ်နေတာဝန်ယူခဲ့ပြီးအမေရိကန်တပ်တွေအီရတ်ထဲဝင်ရောက်သိမ်းပိုက်မှုအဆုံးသတ်အခြေအနေနဲ့တက်ပြန်ရုပ်သိမ်းမှုမှလည်းကြီးကြပ်ခဲ့ရသူပါ2016ခုနှစ်မှာတော့စစ်ဗိုလ်ချုပ်ကြီးအော့စတင်ဟာအီရတ်အာဖဂန်နစ္စတန်အရှေ့လေပိုင်းဒေသနဲ့တောင်ဝါရှဒေသတွေကိုကြီးကြပ်ရတဲ့အရှေ့လေပိုင်းဒေသအမေရိကန်စစ်ရေးကိုကဲမှုဌာနချုပ်အကြီးအကဲဖြစ်နေတာဝန်ယူခဲ့ပြီးတဲ့နောက်တက်ကနေအနားယူခဲ့ရသူဖြစ်ပါတယ်။အရက်ဖတ်မှာရောစစ်ရေးဖတ်မှာပါထက်မြက်ခိုင်မာတဲ့ခေါင်းဆောင်မှုအရေးသွေးတွေရှိတယ်ဆိုပြီးသူကချီးမွမ်းခံခဲ့ရသူပါအမေရိကန်တွေလိုအပ်တဲ့စီးရေးခေါင်းဆောင်မှုမျိုးရှိသူဖြစ်တယ်လို့သူ့ရဲ့တက်အနားယူချိန်မှာသမ္မတအိုဘားမားကထုတ်ဖော်ချီးကျူးခဲ့ပါတယ်ဒါပေမဲ့လည်းစီးရီးယားတက်ကိုတင်နန်းပေးဖို့ဒေါ်လာ3,500အစီအစဉ်တစ်ခုမအောင်မမြင်ဖြစ်ခဲ့တဲ့အပေါ်မှာတော့2015ခုနှစ်တုန်းကလွှတ်တော်အမတ်တရဝေဖန်ဖြစ်တင်တာကိုခံခဲ့ရမှုပါတယ်သူဟာ2009ခုနှစ်ကနေ2010ခုနှစ်အထိပန်တဂွန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပူးတွဲစစ်ဦးစီးချုပ်များညွှန်ကြားရေးမှူးဖြစ်တာဝန်ယူခဲ့တယ်လို့2012ကနေ2013ခုနှစ်အထိအမေရိကန်စစ်ဦးစီးချုပ်များအဖွဲ့ရဲ့ဒုတိယအကြီးအကဲဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်ဆက်ပြီးတော့အီရန်နိုင်ငံဘက်ကသတင်းကိုတင်ပြပေးကြပါတယ်ပြည်ရတဲ့ပတ်တုံကအီရန်ဒီဂျစ်တယ်အင်တာနက်လှုပ်ရှားသူတို့ဖမ်းခံရပြီးတော့ထောင်ထဲကိုတန်းပို့လိုက်တာကတော့တရားမဝင်တဲ့ဖမ်းဆီးချုပ်နှောင်မှုလို့သူရဲ့ရှင်တွေကအီရန်အာဏာပိုင်တွေကိုဆွဆွဲပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့က ဘောဘောစာမြောက်ပိုင်းမှာရှိတဲ့သူ့ရဲ့အမှုတွေအလုံးလုံးနေတဲ့နေရာကနေလုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးဖမ်းဆီးခေါ်ဆောင်သွားပြီးတော့နောက်တနေ့မှာပဲထောင်ထဲကိုပို့ဆောင်လိုက်တာလို့သူ့ရဲ့ရှင်နေအလီဇာရီဖဒတ်က VOA ပေါ်ရှန်ဌာနကိုပြောပါတယ်။အွန်လိုင်းကနေငြင်းငြမ်းစွာလှုံ့ဆော်မှုတွေလုပ်နေတဲ့အသက်40အရွယ်ဆာမာဒီထီဟာနီကိုအီရန်အာဏာပိုင်တွေကသူ့ကို2019ဇူလိုင်လတုန်းကတည်းကဖမ်းဆီးခဲ့ပြီးတော့အာမခံနဲ့ပြန်လွတ်ခဲ့တာပါ။နောက်မှာတော့နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့ပြစ်မှုတွေကျူးလွန်နေဆိုတဲ့စွဲချက်နဲ့2019ဒီဇင်ဘာမှာအောက်တရားရုံးကနေသူ့ကို1005နှစ်ချမှတ်ခဲ့တာပါ။အီရန်နိုင်ငံပြစ်မှုဆိုင်ရာဥပဒေအရတရားရုံးကနေသူ့ကိုထောင်ထဲကြခံမှုစင့်ခေါ်စာထောင်ဝရမ်းမထုတ်ရသေးခင်မှာဖမ်းဆီးတာဟာဥပဒေနဲ့မညီတဲ့လုပ်ရဖြစ်ပြီးတော့ကာယောဂါကိုဗစ်ကာလထောင်ထဲကိုသွားရမယ်လို့သူ့ရဲ့အမှုတွေကမမျှော်လင့်ခဲ့ဘူးလို့လည်းသူ့ရဲ့ရှင်တွေကပြောဆိုထားပါတယ်ရှင်။တနင်္လာနေ့ကကျင်းပခဲ့တဲ့အာဖရိကတိုက်ဂါနာနိုင်ငံကအထွေထွေရွေးကောက်ပွဲရဲ့မဲတွေကတော့ရေတွက်နေစေဖြစ်ပါတယ်လက်ရှိသမ္မတနာနာအကူဖိုအဒိုရဲ့ New Patriotic Party နဲ့သူ့ရဲ့ပြိုင်ဘက် John Mahama ရဲ့ National Democratic Congress Party တို့ကြားမဲရလဒ်တွေကတော့အကျိတ်နဲ့ဖြစ်နေပါတယ်။ဒါဟာသူတို့နှစ်ဦးကြားတတိယအကျိတ်ထိတ်တဲ့ရင်ဆိုင်ရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ဂါနာပြည်သူတွေဟာသမ္မတကိုယ်စားလှယ်လောက်12ဦးတည်းကရွေးချယ်ခဲ့ရတာဖြစ်တယ်လို့တစ်ချိန်တည်းမှာပဲပြည်နယ်ခရိုင်အလိုက်ဖြစ်တော်နေရာ295နေရာကိုလည်းမဲပေးရွေးချယ်ခဲ့ရတာဖြစ်ပါတယ်။မဲဆန္ဒရှင်ခန္ဓာပြည်သူတွေရဲ့အဓိကမျှော်လင့်ချက်နဲ့လိုလားတာကတော့ကျန်းမာရေးပညာရေးအလုပ်ကိုင်မဲ့တွေအလုပ်ရနိုင်ရေးအခွင့်အလမ်းတွေနဲ့တိုင်းပြည်တည်ဆောက်ရေးအခြေခံအဆောက်အဦတွေခိုင်မာရေးပဲဖြစ်ပါတယ်။ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကတော့ဒီကနေ့အင်္ဂါနေ့ညနေပိုင်းမှာမဲရလက်အဖြေတွေထုတ်ပြန်နိုင်ခြင်းရှိမယ်လို့ပြောဆိုထားပါတယ်ရှင်။ Direct from Washington The Voice of America နိုင်ငံတကာသတင်းတွေကိုသောတာရှင်နေနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ10ရက်အင်္ဂါနေ့ညထိပ်တန်းရောက်သတင်းတွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင
်တမတော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့တဲ့နေရာတွေကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုပြန်လည်စီစစ်ဖို့တမတော်ကအချက်လက်တွေတောင်းခံနေတာဟာလုံထုံးလုံနည်းနဲ့မညီကြောင်းရွေးကောက်ပွဲကော်မရှင်ကတုံ့ပြန်လိုက်တဲ့အပေါ်အကဲခတ်တွေရဲ့အမြင်တွေကိုတင်ပြပေးခြင်းပါတယ်ကျွန်မမေခါပါလွတ်လပ်မြောက်တဲ့ရွေးကောက်ပွဲအဖြစ်အများပြည်သူကတန်တရာကင်းကင်းနဲ့လက်ခံနိုင်အောင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုပြန်လည်စီစီရမှာလိုအပ်တဲ့အချက်လက်တွေကူးယူခွင့်ပြုဖို့တက်မတော်ရဲ့တောင်းဆိုချက်ဟာရွေးကောက်ပွဲဥပဒေနဲ့မညီကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတုံ့ပြန်လိုက်တာပါလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ရွေးကောက်ပွဲကုန်ကြဆေးစည်ရင်ပုံစံ20ကလွဲလို့တခြားစာရွက်စာတမ်းအထောက်အထားတွေကိုမိတ်တူကူးခွင့်မရှိကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာကော်မရှင်ကထုတ်ပြန်ကြေညာလိုက်တာပါသက်ဆိုင်ရာမြို့နယ်အသီးသီးကကော်မရှင်အဖွဲ့ခွဲတွေကိုလည်းအချက်လက်တွေကိုကူးယူခွင့်မပြုဖို့ညွှန်ကြားထားတဲ့အကြောင်းရှမ်းပြည်မြောက်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ကဦးနစ်ဆန်းဦးက VOA ကိုပြောပါတယ
်ကောင်းတဲ့ဟာတွေကကျွန်တော်တို့မှာအလုံးစုံပုံသဘောနဲ့ကိုအောက်စီမှာဟိုပြီးလို့မရတဲ့အခြေအနေဖြစ်သွားလို့အပေါ်ကလည်းအခုဟိုတက်မလို့ဘက်ကတောင်းတာနေအရှိပိုင်းမှာလည်းဟိုဘာသိမှမသိရဘူးဆိုတော့ဒီကြက်တွေနဲ့ဝင်လာတော့ကျွန်တော်တို့ကဗီဇာထွင်ပြီးတော့ဆက်ပါမတော့ပေးပိုင်ခွင့်တော့မရှိတော့ဘူးအဲ့လိုမျိုးလေးကျွန်တော်အောက်ပါတော့နားလေထားတာပေါ့တမဟုတ
်တမတော်ဘက်ကတော့တမတော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့ကြတဲ့မြို့နယ်218မြို့နယ်ကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုပြန်လေစီစစ်သုံးသပ်နေကြောင်းပြောဆိုထားပြီးပြန်လေစီစစ်ရမှာလိုအပ်တဲ့အချက်လက်တွေရဖို့တောင်းခံထားကြောင်းလည်းပြောဆိုထားတာပါရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့Peace and Justice မြန်မာကဒေါ်ရွှေရီဝင်းကတော့တက်မတော်နဲ့ကော်မရှင်ကြားအပြန်အလှန်တုံ့ပြန်ပြောဆိုနေကြတာဟာရွေးကောက်ပွဲဆိုင်ရာဥပဒေတွေမှာအား내ချက်တွေရဲ့ရလက်အဖြစ်သုံးသပ်လိုက်ပါတယ်
အဲ့ဒီကိစ္စကြီးကရွေးကောက်ပွဲမတိုင်မှာထုတ်ပြန်တဲ့ကိစ္စလေဒီကရွေးကောက်ပွဲဥပဒေညှိနှိုင်းတာပါတဲ့အခါကြီးကလူလူစွဲကြီးကြတယ်ဟာထားတာပေါ့နော်အဓိကတော့ကျွန်တော်တို့လက်ရှိမြန်မာနိုင်ငံရွေးကောက်ပွဲဥပဒေမူပေါ်မှာရှိနေရတဲ့ဟာတွေအကုန်လုံးဟာရှင်းလင်းချက်သားမှုနေပါတာပေါ့ရွေးကောက်ပွဲစောင့်ကြည့်ရတဲ့အဖွဲ့တွေမှာအခက်ချင်းဖြစ်နေတာဆိုတော့ကျွန်တော်တို့ကလက်ရှိမှာအခက်လက်တွေကျွန်တော်တို့စားရခိုင်တယ်မပြောနဲ့ကျွန်တော်တို့ဆုံးဆုံးပြီးကြောင်ပါကျွန်တော်တို့ရချို့မဖြစ်နိုင်အောင်ခက်ခဲအဲ့လိုသွားပြောလို့ဥပဒေမှာတိတိကျကျစည်းထားတဲ့လူတို့ရှောင်းဝဲရင်တောင်းတရတစားရတဲ့ဟုတ်ဆန်းလို့ပြောတာမဟုတ်ဘူး
ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့မဲဆင်းတွေအပါအဝင်ရွေးကောက်ပွဲစာရွက်စာတမ်း17မျိုးကိုမှတ်တမ်းထားရှိလို့ကြောင်းအကြောင်းပြချက်နဲ့တမတော်ကတောင်းခံထားပြီးကီရင်းပြည်ပမဲဆန္ဒနယ်ပြင်ပရောက်ကြိုတင်မဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေပယ်မဲစရင်ကြိုတင်ဆန္ဒမဲလက်မှတ်လက်ခံဖြတ်ပိုင်းတွေ မဲဆန္ဒရှင်စရင်လွတ်တော်ကိုယ်စားလှယ်လောင်းတွေရတဲ့ဆန္ဒမဲစရင်အတုံးမပြူပဲကြံရှိတဲ့ဆန္ဒမဲလက်မှတ်စရင်မဲယုံမှာအတုံးပြူတဲ့မဲစရင်အတုံးမပြူပဲကြံတဲ့ဆန္ဒမဲလက်မှတ်နဲ့လက်ခံဖြတ်ပိုင်းတွေစတာတွေပါဝင်တယ်လို့လည်းပြောဆိုထားပါတယ်။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့ပွင့်လင်းမြန်မာကဦးအေးကျော်ကတော့တက်မတော်နဲ့ရွေးကောက်ပွဲကော်မရှင်ကြားအပြန်အလှန်ဥပဒေအကူအကားတွေနဲ့အငင်းပွားစရာဖြစ်နေရတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြန်လည်တုံ့တက်ဖို့လိုအပ်နေပြီလို့ထောက်ပြတော်ပါတယ
်။ Right to information ပေါ့နော်။တရင်အချက်လက်ဤခွင့်ဥပဒေမပြတန်းသေးလို့နောက်တစ်ခုကတော့တရင်အချက်လက်ရယူခွင့်နဲ့ပတ်သက်ပြီးတော့အားနည်းနေသေးလို့ပေါ်ပေါက်လာရတဲ့ပြဿနာတွေပေါ့နော်။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေလာဆောင်ကြည့်တဲ့သူတွေပဲဖြစ်ဖြစ်ကြားသူတွေပဲဖြစ်ဖြစ်ပေါ့နော်။ပြန်ပြီးတော့တုံ့တက်ရမှာကကော့ပွဲကော်မရှင်နဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ့နော်။ဒီကံဝေးပါပြတ်တန်းချက်တွေရှိတယ်ဗျာ။ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ဥပဒေတွေရှိမယ်ဗျာ။နောက်တော့ကရွေးကောက်ပွဲဥပဒေတွေရှိမယ်ပေါ့ကွာ။ဒါတွေနဲ့ပတ်သက်ပြီးဥပဒေပိုင်းဆိုင်ရာပြန်ပြီးတော့တုံ့တက်တာတွေကျွန်တော်တို့နောင်လာမဲ့အချိန်မှာလိုအပ်လာပြီလို့ကျွန်တော်ကတော့ထင်တယ်ဗျာ
။ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကတော့နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲဟာငြိမ်းငြိမ်းညံ့နဲ့လွတ်လပ်မျှတမှုရှိကြောင်းတုံ့တက်ထားကြပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်내နဲ့တိုင်း၆ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တသန်းကျော်လောက်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းအဝန်းကစိုးရိမ်တဲ့သဘောထားတွေကိုလည်းပြောဆိုထားကြပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
မနက်ညမှာကိုဗစ်ကရောဂါနဲ့ရင်ဆိုင်နေရဆဲဖြစ်တာကြောင့်ယောဂထိန်းချုပ်ရေးကန့်သတ်ချက်တွေကိုလိုက်နာကြဖို့လိုအပ်တယ်လို့ကံယောဂကာလအစီအမံတွေကြောင့်ယောဂကုသမှုအနေနဲ့ဖြစ်နိုင်တာကိုသတိထားဖို့လေတာဝန်ရှိသူတွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကံယောဂကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံဝန်ယောဂအနေနဲ့ကိုသတိထားကြဖို့နဲ့ယောဂထိန်းချုပ်ရေးစီကံတွေကိုလိုက်နာကြဖို့ကိုဗစ်ယောဂကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကသတိပေးလိုက်ပါတယ်။ကံယောဂရဲ့နောက်ဆက်တွဲအကျိုးဆက်တွေကိုတိတိကျကျမသိနိုင်သေးခင်မှာယောဂမကူးဆက်အောင်ဆင်ခြင်မှုလိုအပ်ကြောင်းလည်းကံယောဂနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မနေ့ရက်ကအွန်လိုင်းကပြောတဲ့မိန့်ခွန်းမှသတိပေးခဲ့တာပါ။ကြည်ရင်းကူးဆက်သူနေစဉ်တထောင်ဝန်းကျင်လောက်ရှိနေချိန်မှာအိမ်ပြန်မထွက်ရအမိန့်အပါအဝင်ကန့်သတ်ချက်တွေကိုလည်းသဆိုင်ရာပြည်နယ်နဲ့တိုင်းတွေမှာထုတ်ပြန်နေကြပါသေး။ဒါပေမဲ့လည်းမနေ့ရက်ကမန္တလေးတိုင်းတွင်းနေကျော်ခီးသွားခွင့်ထောက်ခံချက်ရဖို့ကြိုးပမ်းကြသူတွေအများပြားစုဝေးခဲ့တဲ့အခြေအနေမျိုးတွေကိုတော့ရှောင်ရှားဖို့လိုတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသယောဂတိုက်ဖျက်ရေးဌာနကွင်းညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကဖူယိုအေကိုပြောပါတယ
်။ဆက်ဆိုင်ရာတိုင်းနယ်ပြည်နယ်တွေမှာတော့ဖေးရဟုံးလုပ်တဲ့ကျွနေရာတွေမှာတော့တို့ဒီတိုင်းနယ်ပြည်နယ်စီစဉ်လိုက်စင်ကြီးလော့ကဒေါင်းပုံစံမျိုးတွေလုပ်ပြီးတော့ယောဂကုသမှုကိုထိန်းချုပ်တယ်ဆိုတာလည်းဒါကောင်းတဲ့အားတွေတော့ရှိပါတယ်။ထို့သောမြို့နယ်ကျော်ခွင့်နဲ့သွာလာခွင့်နဲ့ဒီလိုလက်မှတ်တွေအဲဒီလိုအုပ်စုနဲ့ထုတ်ယူရဖြစ်နေတဲ့အစီအစဉ်ဒါကတော့မကောင်းပါဘူးဒါကတော့ဘယ်လိုမှမဖြစ်သင့်ပါဘူးလူလိုက်စားတဲ့မှာလည်းဒီလိုလူတွေဒီထဲမှာသာယောဂဖြစ်ပေါ်တဲ့သူယောဂပိုကုဆက်ခံရပြီးတော့ယောဂလက္ခဏာမဖြစ်ရတဲ့သူနောက်တော့မှမဟုတ်လေယောဂပိုအလုံးလျင်မြန်စွာဖြန့်နိုင်တဲ့ super spreader လို့ခေါ်တဲ့ဒီလိုအုပ်စုတွေပါလာနိုင်ပါတယ်ပါလာရင်တော့ယောဂဖြစ်ပေါင်းမှုများအများကြီးဖြစ်လာနိုင်ပါတယ
်နိုင်ငံတော်အတိုင်ပင်ခံရဲ့မိန့်ခေါ်မှာတော့ယောဂကုသသူစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်ရှိနေတဲ့ရန်ကုန်တိုင်းအတွင်းအထူးသတိထားဖို့ကိုတိုက်တွန်းထားပါတယ်ယောဂကုသသူတိုးလာနေပြီးအချိန်ကာလကြာမြင့်လာတာနဲ့အမျှရန်ကုန်တိုင်းအတွင်းကျန်းမာရေးနဲ့လူမှုရေးအကူအညီပေးနေတဲ့သူတွေအတွက်အခက်အခဲတွေလည်းပိုများလာနေတယ်လို့ရန်ကုန်တိုင်းစေတနာဝန်ထမ်းတွေရဲ့တာဝန်ခံကိုတီငိမ့်လင်းကပြောပါတယ်
လူရှင်တွေကပြန်လာတော့အထက်မှာရှိတဲ့ volunteer တွေအတွက်ဒီအစားတော်ထောက်ပံ့တဲ့ကိစ္စဟာမျိုးတွေရေတန်းထောက်ပံ့တဲ့ကိစ္စမျိုးတွေမှာကျွန်တော်ကတ်ကျဲရှိကြတယ်ပေါ့ဗျာ။လူနာအဝင်များရင်လို့ရှိရင်သူ့ရဲ့အတုံးဆောင်ပစ္စည်းလည်းများတယ်အခြေခံပစ္စည်းကတော့အစိုးရနဲ့ဒီလူနာနဲ့လူရှင်တွေထောက်ပံ့တာတော့အဲ့ဒီပစ္စည်းပိုင်းမှာနည်းလာတဲ့အခါမှာကျွန်တော်တို့ကအရင်ကြီးတွေကျွန်တော်ခါတိုင်းလိုမျိုးများဆိုတာဆိုရင်မလုပ်နိုင်တဲ့အပိုင်းတွေရှိတာပေါ့။အစိုးရတွေကပြန်လျှော်သွင်းရတဲ့ဟာလေးလည်းပြန်ရှိကြတယ်။အဲ့လိုအခက်အခဲတွေတော့ရှိရခင်ဗျာ
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မော်လပိုင်းထုတ်ပြန်ပြီးခြင်းရဲ့အထိပြည်ရင်းမှာကံယောဂကြောင့်သေဆုံးသူ2000ကျော်နဲ့ယောဂအတီးပြူလူနာပေါင်း3000ကျော်ရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ကိုဗစ်ကယောဂကူးစက်မှုတွေကိုထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားချိန်မှာခွေးဖြူချက်အတူကန်ဆောင်သူအသုံးပြုသူတွေရှိနေတာကြောင့်အာနာပိုင်းတွေအရေးယူနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်းပါ။ကာယယောဂကုသမှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာ အသွားလာတွေကန့်သက်ထားတဲ့ကုန်စည်စစ်ဆင်မှုတွေမှာထိခိုက်မှုတက်တာအောင်ကုန်တင်ရေမောင်းတွေကိုကိုဝဲရောဂါပိုးကင်းရှင်းကြောင်းခွင့်ပြုချက်နဲ့သွားလာခွင့်ပြုထားပါတယ်ဒါပေမဲ့လည်းဒီလိုစိတ်မှတ်တမ်းအထောက်အထားတွေကိုအတုကန်ဆောင်ထားသူတွေကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အရေးယူနေတာလည်းရှိနေပါတယ်မြန်မာနိုင်ငံမှာယောဂါကူးစက်မှုဒုတိယအများဆုံးလည်းဖြစ်မကြသေးခင်ကစလို့ယောဂါကူးစက်မှုတွေတိုးလာနေတာကြောင့်စနေနေ့ကစပြီးတရက်နှစ်ပတ်ကြာအိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့မန္တလေးတိုင်းမှာဆိုရင်လည်းအထောက်အထားသူကန်ဆောင်သူကုန်တင်ရေမောင်းတဦးနဲ့အတုလုပ်တဲ့မိတ်သူဆိုင်ပန်ရှင်တဦးကိုအရေးယူထားတယ်လို့အမရဗုဒ္ဓမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဥဖေတက်ထွန်းကပြောပါတယ်
ကျွန်တော်တို့ဂိတ်ဒီမှာတာဝန်ကျစစ်တယ်စစ်လို့မလို့ဒီကားတွေမှာတွေ့လို့ကျွန်တော်တို့ဖမ်းတယ်အဲ့တော့ဟိုအားလဲကျွန်တော်တရင်ရလို့မလို့ကျွန်တော်တွားပြီးတော့မှရှာတယ်ဘောနော်တွားပြီးအသွင်ဖမ်းတယ်ဖမ်းပြီးတော့တွေ့လို့ကျွန်တော်တို့ဖမ်းတာလဲဖမ်းလက်ရှိတော့မြို့နယ်ဆောင်ဝန်ကြီးနဲ့ဦးစီးပြီးတော့မြို့နယ်ဆောင်ဝန်ကြီးကနေမှာနှစ်နှစ်ယောက်လုံးတော့ကျွန်တော်တို့မြို့နယ်ရဲ့မရဘွေရဲ့ဆက်မှာတရားစွဲထားပါတယ်ဗျဟုတ်တယ်ဟုတ်တယ်ဗျတခုကတော့စိုင်ပေါ့တခုကတော့ကားပေါ့ကားမပါဘဲနဲ့တွားတာအခြားမြို့နယ်တစ်ဘက်ကိုနေကြော်ပြီးကူးပြီးလာတာတို့အဲ့တော့ကျွန်တော်တို့ဒီတမတ်ထားတဲ့ကတ်ကိုတမတ်ထားတဲ့နီးစပ်နဲ့မတုံမဲနဲ့ဒီပြင်ဟာတွေတုံးတော့အောင်ဆိုကျွန်တော်တို့ဒါရိုင်းတာရှိပါသေးတယ်။မနာပူရာအနေနဲ့တော့တစ်ရှိ၄ရက်တင်ကိုကျွန်တော်တို့ဒီနေ့အခုချိန်ဒီကို6ရက်ကျော်ပါပြီ
။ကတ်ယောဂါကုသတူအတီးပြုလူနာ3000လောက်ရှိတဲ့အယောဒီတိုင်းမှာလည်းအလားတူအဖြစ်ဖြစ်တွေကြုံတွေ့နေရပါတယ်။မကြသေးခင်ကပဲကိုဗစ်ယောဂါပိုးကင်းရှင်းကြောင်းအထောက်အထားအတူကန်ဆောင်သူတို့ကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ကျမရေစီကံချိုးဖောက်မှုနဲ့အရေးယူထားသူအများပြားရှိနေတယ်လို့လည်းပတိမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးရစာအေးကပြောပါတယ
်ကိုမင်းကသမားတယောက်စီရတော့တွေ့လို့လေကျွန်တော်တို့အဲ့ဒါကိုအမှုဖွင့်ဖို့လုပ်နေပါပြီဟုတ်ကဲ့ဟိုဆရာဝန်ရဲ့ထောက်ခံချက်နဲ့ချက်ကိုအတုလုံးတော့ပေါ့ positive နဲ့သူ negative ဆိုတာကိုသူကသူလက်ရေးနဲ့ရေးပြီးဖောင်မိတ်သူဆွဲပြီးတော့အတုလုံးတာအဲ့ဒါတော့ကျွန်တော်တို့အရေးယူဥရေကြံကြည့်ချက်တောင်းထားပါပြီဟုတ်ကဲ့နောက်ပြီးရန်ကုန်ကနေပြီးတော့မှခိတ်ကမဝယ်ပဲနဲ့ခိုးဝယ်တဲ့လူတွေလည်းအရေးယူထားရရှိတယ်။ထပ်ပြီးတော့လည်းအရေးကြီးကိုလုပ်နေတာလည်းရှိတယ်ကြာ။ကိုနောက်တစ်ခုကလူစုလူဝေးကိုဖန်တီးတဲ့ဟိုကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းအရေးယူဖို့ရှိတယ်အရေးယူခဲ့တာလည်းရှိတယ်။အဲ့တော့ဟိုဖြစ်နိုင်တော့ကျွန်တော်ကဒီအမိန့်တွေကိုနားဒီစိတ်ကံချက်တွေကိုလိုက်နာဖို့တော့အရေးကြီးတယ်။ဘာလို့ဆိုကျွန်တော်တို့လူတွေမှာဆိုတာအရေးယူတာ52မူတီတော့ကျွန်တော်ရှိတယ်ပေါ့။ကလာကောလုံးပေါင်းလေဒါရေးယူပြီးဒါလက်ရှိရေးယူမဲ့ဟာလည်းရှိရဲ့
ကာယောဂါကုသမှုတွေတိုးလာတာနဲ့အမျှအစိုးရရုံးဆိုင်ရာနေပြီးတော့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာအသွာအလာတွေကန့်တက်ပြီးခွင့်ပြုချက်အထောက်အထားပြသနိုင်မှသာတိုးလာခွင့်ပြုထားတာကြောင့်စီကံချိုးပေါက်မှုတွေလည်းတိုးလာနေတာပါယောဂါကင်းရှင်းကြအထောက်အထားဇာယောသာတာသူကိုင်းဆောင်သူရေမောင်းရှိဦးကိုမကြသေးခင်ကဖမ်းဆီးအရေးယူခဲ့တဲ့နေပြည်တော်နယ်မြေကပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနာဆိုကတော့ထိထိရောက်ရောက်အရေးယူနေတဲ့လောက်ရက်တွေကြောင့်စီကံချိုးဖောက်မှုတွေရော့လာတယ်လို့ပြောပါတယ
်။ဟိုကျွန်တော်ဒီပြည်တော်မှာတော့အဲ့ဒါတွေးလိုက်ကြတယ်ပေါ့လေတွေးလိုက်ပြီးတော့ကျွန်တော်လည်းအရေးယူဆောင်ရွက်တယ်ဆိုတော့အခုနောက်ပိုင်းအဲ့ဒီဖြစ်စဉ်ဖြစ်ပြီးတော့နှစ်ပတ်သုံးပတ်လောက်ရှိတယ်နေပြည်တော်လက်မှတ်အပြည့်နဲ့လာတာမရှိတော့ပါဘူး။ကျွန်တော်တို့ထိထိရောက်အရေးယူလိုက်တော့လေသူ့ဟိုဟာ system တိုင်းအားလုံး follow လုပ်ကြပါတယ်ခင်ဗျ။ဟိုပထမတော့လေဟိုအလွယ်ပေါ့နော်ဟိုဟိုအစမ်းမခံကျင်တာပေါ့ဒီနောက်ပြီးတော့အချိန်မဆောင်ကျင်တာအတွက်ဆောင်ရွက်တာလို့ကျွန်တော်မြင်တော့နားလဲပါတယ်ခင်ဗျဟုတ်
မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လွဲပိုင်းထိထောက်ပြချက်အရကိုဗစ်ရောဂါကြောင့်တည်ဆောင်သူ2000ကျော်နဲ့ကုသသူအတီးပြုလူနာစုစုပေါင်းကတော့တသိန်းကျော်အထိရှိနေပါတယ်ရှင်ကျွန်မအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
ကန်ဒါလည်းနိုင်ငံအဖွဲ့တစ်ခုဖြစ်တဲ့ KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရရဲ့ငင်းချရေးကိုယ်စားလှယ်တွေအကြားငင်းချရေးလုပ်ငန်းစဉ်တွေစတင်နိုင်ရေးအွန်လိုင်းကနေတွဲဆုံဆွေးနွေးခဲ့တဲ့အကြောင်းတင်ပြပါမယ်ကျွန်တော်မိုးစောပါအစိုးရတမ်ရောလွတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာဒီရက်ပိုင်းအတွင်းဇက်တိုက်ဆိုသလိုဆွေးနွေးခဲ့ကြတဲ့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းချရေးဘူဌာန NRPC နဲ့ငင်းချရေးကော်မရှင်တို့ဟာ KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့မနေ့တုန်းကဆွေးနွေးခဲ့တာဖြစ်ပါတယ်နိုင်ငံလုံးအပြည့်အစုံချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့ KNPP အဖွဲ့နဲ့ဆွေးနွေးမှုမှာတော့ငင်းချမ်းရေးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအဓိကဆွေးနွေးခဲ့ကြောင်းလည်းငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလမောင်ရွှေက VOA ကိုပြောပါတယ
်အဓိကတော့ဒေသဖွံ့ဖြိုးရေးကိစ္စနှစ်ခုနဲ့ငင်းချမ်းလုပ်ငန်းရဲ့ကိစ္စတစ်ခုပေါ့အဲဒီကောင်းတဲ့ဆုံးဆွေးနွေးတယ်အဲတော့ဆွေးနွေးရတာအဆင်ပြေပါတယ်
ငင်ကြေးဆွေးနွေးရမှာတော့အရင်ဆွေးနွေးထားတဲ့ Deed of Commandment ကိုဂရီတူချက်ကိုလက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ကြကြောင်းလည်းဦးလာမောင်ရွှေကပြောပါတယ်
။ကျွန်တော်တို့ဒီချင်းနိုင်မှာတော့ဆိုးဝဲတဲ့အခါတော့လည်း KNPB အနေနဲ့အကြီးဆုံး Commandment ပေါ့။ DAC သေကောင်ဆိုးဖို့အစိုးရတွေရှိခဲ့တယ်။ဒါပေမဲ့အခုမရှိနိုင်ငံရေးအကင်းကြီးနဲ့ဆိုရင်ကျွန်တော်တို့သဘောတူချက်ပြုမှဆိုရင်အချို့တိကျရက်တွေကတော့ပြန်လဲတုံးသက်ပြီးတော့ရှင်းလက်ပြင်ဆင်လို့တော့လို့ရပါလေ။အဲ့ဒါဒီလဲရှင်းလေးပါလေ။အဲ့တော့ရှင်းလေးပဲလဲကောင်းပါလေ။အဲ့တော့နောက်တစ်ပြင်ရှင်းလေးပွဲကိုတော့ဇန်နဝါရီလထဲမှာလုပ်ဖို့ပြင်ဆင်နေတာပါလေ
။ဒီရှင်းလေးပွဲကိုအစိုးရဘက်ကငင်းကြဲကွန်မရှင်တွေ့ရင်မှုအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကဦးဆောင်ခဲ့ပြီးကြားပြည်နယ်အစိုးရအဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ်။KND မျိုးသားတိုးတက်ရေးပါတီ KNPP ဘက်ကတော့ဒုတိယဥက္ကဋ္ဌခူးဦးရေကဦးဆောင်ပြီးကိုယ်စားလေး၄ဦးပါဝင်ခဲ့ပါတယ် KNPP ဘက်ကအွန်လိုင်းဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ဖွံ့ဖြိုးရေးလူမှုလုံခြုံရေးနဲ့ပြည်လဲနေရာချတာရေးကော်မတီဒုတိယကြာဝန်ခံဦးထွတ်ချစ်ကဒေတာဖွံ့ဖြိုးရေးလုပ်ငန်းအတွက်ပြည်ထောင်စုအစိုးရပြည်내အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနိုင်ခဲ့ကြောင်းပြောပါတယ်
ဒီလိုချင်းနဲ့ပတ်သက်လို့ကတော့ဒါလည်းကောင်းတယ်လို့ပြောလို့ရတယ်။ဒါပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီသူတို့ရဲ့ budget ကိုဆက်ကြည့်ပြီးတော့ဒီကျွန်တော်ဆက်တရုပ်ထဲမှာပေါ့လေ။ကျောင်းထဲမှာကျွန်တော်တို့ဒီလျှက်စစ်မီးရရှိရေးကိစ္စကိုသူတို့ဆောင်ရွက်ပေးမယ်။ဒီကိစ္စအလုံးစုံမဲ့ဆိုပြီးတော့အဲ့လိုမျိုးဆွေးနွေးတာမျိုးရှိတယ်။အဲ့ဒါကို NRPC ကလည်းဒါကိုသဘောတူရပေါ့။ကျောင်းတက်ကလွန်လွန်ခဲ့တဲ့၄နှစ်လောက်ထဲကကျွန်တော်ကမီးရှောက်ထားတာ။အဲ့ဒါလုံးဝမရဘူး။ဒါအခုရတယ်ဆိုတော့ဒါဘာပြောကောင်းတယ်လို့ပြောလို့ရတာပေါ့နော်။
စတောရိုဘော်ရာအကြောင်းဟာဖရူဆိုနဲ့ဒီမော့ဆိုမျိုးအကြားမှာတည်ရှိပြီးဝေးလံတဲ့အရက်ဒေတာကကလေးငယ်100လောက်ကိုပညာသင်ကြားနိုင်အောင်ဖွင့်လှစ်ထားတာပါဒီကြောင်းအတွက်နိုင်ငံတကာအကူအညီထောက်ပံ့ရရှိဖို့ချိတ်ဆက်ဆောင်ရွက်နိုင်ရေးအတွက်လည်းဆွေးနွေးနိုင်ခဲ့ကြောင်းဦးထွတ်ချစ်ကပြောပါတယ် KNPP ရဲ့ငင်းချမ်းရေးအလားအလာနဲ့ပတ်သက်လို့အသေးစိတ်မေးမြန်းနိုင်ဖို့ KNPP ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလောလောဆယ်မှာတော့အစိုးရရဲ့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းကြိုင်းဘူဌာန NRPC နဲ့ငင်းကြိုင်းကော်မရှင်ဟာနောက်တစ်ပတ်အတွင်းမှာ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ဘွဲ့နဲ့ဆွေးနွေးဖို့ပြင်ဆင်နေတယ်လို့ NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးနိုင်ဖို့အတွက်ဆက်သွယ်ဆောင်ရွက်နေပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
နိုင်ငံမှာကိုဗစ်ကရောဂါကူးစက်သူအတီးပြုတ်လူနာသစ်တွေထဲမှာ6ဦးကမကြသေးခင်ကမြန်မာနိုင်ငံတာချီလိမ့်မြို့ကနေနေဆက်ချက်ကျော်ပြန်လာသူတွေဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။ကရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကနေဆက်ချက်ကျော်ပြန်လာသူ6ဦးအပါအဝင်နောက်ထပ်အတီးပြုတ်လူနာအသစ် 19 ဦးတွေ့ရှိခဲ့ကြအောင်ဗန်ကောက်မြို့တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာထိုင်းချမ်းမရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်တာပါ။ကူးစက်ခံရသူတွေထဲက6ဦးဟာမြန်မာနိုင်ငံတာချီလိမ့်မြို့ကချုပ်ပြေးရေးလုပ်ငန်းတွေမှာလုပ်ကိုင်ပြီးမကြသေးခင်ကမှနေဆက်ချက်ကျော်ပြီးထိုင်းနိုင်ငံကိုပြန်လာကြတဲ့သူတွေဖြစ်ကြောင်းလဲထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဝိတရာကုံအာနွန်ကသတင်းထုတ်တွေကိုပြောပြခဲ့ပါတယ်
จากเมียนมา6รายนะครับที่เข้าอยู่ในสเตทเข้าอยู่ใน local quarantine ที่จังหวัดเชียงรายนะครับซึ่งมาตั้งแต่วันที่2ธันวากับ5ธันวาแล้วก็มีการตรวจพบเชื้อนะครับเมื่อวันที่6ธันวาทั้งหมดนะครับแล้วบางทั้งส่วนใหญ่ทั้งหมดมีอาการนะครับแล้วก็ได้เข้าการรักษาที่โรงพยาบาลเชียงรายประชานุเคราะห์ต่อนะครับ
ไทยနိုင်ငံမှာနောက်တဲ့ဆက်ဆေးတွေ့ရှိခဲ့တဲ့ကိုဗစ်အတီးပြုတ်လူနာသစ်19ဦးနဲ့6ဦးဟာမြန်မာနိုင်ငံတာချီလေးမြို့ကနေထိုင်းနိုင်ငံချင်းရိုင်ခရိုင်ကိုနေဆက်ဖြတ်ကျော်ပြန်လာသူတွေဖြစ်ကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့နေဆက်ချင်းရိုင်ခရိုင်မှာအတီးပြုတ်လူနာ10ဦးတွေ့ရှိခဲ့ပြီးနောက်ဆက်တွဲအဖြစ်လူပေါင်း4500ကျော်ကိုရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးရမှာ3000ကျော်ကတော့ရောဂါပိုးကင်းရှင်းကြောင်းအတီးပြုတ်နိုင်ခဲ့ပြီးကျန်သူတွေရဲ့အဖြေကိုတော့စောင့်ဆိုင်းနေဆက်ဖြစ်တယ်လို့လည်းပြောပါတယ်ချင်းရိုင်ခရိုင်မှာကာယယောဂကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့မဖြစ်မနေအပြင်ထွက်တဲ့သူတွေနှာခေါင်းစီးဝှစ်ဆင်ဖို့ကိုလည်းဒေသခံအာဏာပိုင်တွေကညွှန်ကြားထားပါတယ် ကိုဗစ်ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံတာချီလိမြို့ကနေနေရပြန်မဲ့ထိုင်းနိုင်ငံသားတွေကိုတော့တရားဝင်နေဆက်ဖြတ်ကျော်ပြန်ခွင့်ရဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်နေပေမဲ့အခက်အခဲတွေလည်းရှိနေပါတယ်။နေရပြန်မဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးနဲ့စစ်ဆေးညှိနှိုင်းရေးကော်မတီ CMCMC ရဲ့အတွင်းရေးမှူးဦးစီသူမောင်ကပြောပါတယ်။
32ယောက်လဲမယ်ဆိုတာမနေရမနေဒါပေမဲ့လာရဒါပြီးသတင်းပို့တာ10ယောက်ပဲသတင်းပို့တာ32ယောက်ကမလာရတာလားပါလားတော့မသိဘူးသူက
ကိုဗစ်ကရောဂါကြောင့်တည်ဆုံးသူ60နဲ့ကူးစက်သူ4100ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေရောပါလာနေချိန်မှာပဲမြန်မာနိုင်ငံမှာတော့တည်ဆုံးသူ2132ဦးနဲ့ကူးစက်သူ3000ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်နေဆက်ဒေသမှာလုံခြုံရေးတိုးမြင့်ကန့်သတ်ထားတဲ့ကြားကပဲမကြသေးခင်ရက်တွေကတရားမဝင်နေရပြန်လာကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်ထိုင်းရနာပိုင်းတွေကကပ်ရောဂါကာကွယ်ရေးစည်းကမ်းနေနဲ့လုံခြုံရေးတွေကိုလည်းတိုးမြင့်ထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ဇန်နဝါရီလ9ရက်နေ့ဂျော်ဂျီယာပြည်နယ်မှာတကြောပြန်ကျင်းပမယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲကအမေရိကန်ထက်လွှတ်တော်ဦးဘယ်ပါတီကကြီးစိုးမလဲဆိုတာအဆုံးအပြတ်ပေးမယ်ရွေးကောက်ပွဲဖြစ်ပါတယ်။ဒါကြောင့်လဲဂျော်ဂျီယာဒေသခံတွေရဲ့ထောက်ခံပေးရဖို့Republican Party ဝင်ရော Democrat Party ဝင်ရောစီယုံတိုက်တွန်းနေကြပါလေ။နိုဝင်ဘာ3ရက်ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့မဲမတမာမှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်ဆိုတော့သမ္မတ Trump ရဲ့ဆွဆွဲချက်နဲ့ပတ်သက်လို့ Republican Party ဝင်တွေကြားသဘောကွဲလဲမှုတွေရှိနေပါလေ။ Michelle Quinn ရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်တိတ်ထိုက်ဦးပါ။ Megan တောင်ပိုင်း Georgia ပြည်နယ်မှာတကြောပြန်ကျင်းပမယ်ထက်လွတ်တော်အမတ်ရွေးကောက်ပွဲကိုဒီဇင်ဘာလ14ရက်နေ့ကစပြီးတော့မဲပေးနိုင်ပါတယ်။ဒါကြောင့်လည်းအထက်လွှတ်တော်ဦးဘယ်ပါတီအများစုထိချုပ်မလဲအရေးကြီးတဲ့ရွေးကောက်ပွဲအဖြစ်ဒေသခံတွေမဲထွက်ပေးဖို့ဒီမိုကရက်ရောရီပပ်ဘလစ်ကန်တွေရောတွန်းတက်တဲ့ဇော်နေကြတာပေါ့။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါတယ
်။ The stake in this election is control of the US Senate.
ဒီရွေးကောက်ပွဲရဲ့အဓိကအရေးပါမှုကအထက်လွှတ်တော်ကိုထိချုပ်ရေးပဲ။ဆိုလိုတာကတိုင်းပြည်ကိုထိချုပ်ရေးလို့ပြောလို့ရပါတယ်။
သမ္မတဘရက်ကိုဘာမကလည်းဒီရွေးကောက်ပွဲနဲ့ပတ်သက်ပြီး
Special election in Georgia is going to determine
ဂျော်ဂျီယာထူးရွေးကောက်ပွဲကဘိုင်ဒန်သမ္မတအဖြစ်ဦးဆောင်မဲ့အုပ်ချုပ်ရေးလမ်းကြောင်းကိုအလုံးစုံအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲပါဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့အနေနဲ့သူတို့ပေးခဲ့တဲ့ဂရီကဝတ်တွေအတိုင်းဥရေပြည်ရေးကိစ္စတွေကိုအကောင့်ထဲဖော်နိုင်မဖော်နိုင်ဒီရွေးကောက်ပွဲအပေါ်မူတည်နေပါတယ
်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ဘက်ကဒုသမ္မတလောင်းဂျိုးဘိုင်ဒန်ကမဲ12000လောက်သားနဲ့အနေရခဲ့တာကြောင့်ဒီနေ့ရွေးကောက်ပွဲစနစ်တရားမျှတမှုရှိမရှိဆိုတာကို Republican တွေအကြားခန်းစားချက်အမျိုးမျိုးရောထွေနေပါတယ်။သမ္မတ Donald Trump ကတော့ရွေးကောက်ပွဲရလဒ်ကိုပြန်ပြောင်းဖို့ဒီနေ့လွှတ်တော်အမတ်တွေကိုတောင်းဆိုရေးအုပ်ချုပ်ရေးမှူး Brian Kemp ကိုတိုက်တွန်းပြောဆိုနေပါတယ်။ဘယ်လိုပဲပြောပြောပြီးခဲ့တဲ့သတင်းပတ်ကောင်လူလူစီဝေးပွဲမှာတော့ရွေးကောက်ပွဲမှာရှုံးနေကြောင်းဝန်ခံမှုညင်းဆိုနေတဲ့သမ္မတ Trump ကသူတွေမဲထွက်ပေးရင်အခုလိုစောပြောဆိုတော့ပါလေ
You must go vote and vote early starting December 14th
you have to be able to vote ဒီစမဆလီယလီကစာပြီးမဲပေးရပါလိမ့်မယ်သူတို့ကကမရရွေးကောက်ပွဲကိုလိန်ညာပြီးကလင်ကချစ်လုပ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့အနိုင်ရနိုင်ပါသေးတယ်နိုင်နိုင်ပါသေးတယ
်ဒီလိုရွေးကောက်ပွဲနဲ့ပတ်သက်ပြီးမရှင်းလင်းတဲ့သတင်းစကားကြောင့်တချို့ပြည်နယ်ခေါင်းဆောင်တွေ Republican တွေအထူးသဖြင့်ရွေးကောက်ပွဲကြီးကြပ်သူတွေအခက်တွေ့နေရပါလေ Georgia ပြည်နယ်အုပ်ချုပ်ရေးအတွင်းဝင်Brad Reference Pangar ကအခုလိုပြောပါတယ်
The job of the Republican Party is to raise money and turn out the vote.
Republican Party ရဲ့အလုပ်ကဘဏ္ဍာငွေရှာချက်မှုနဲ့လူတွေထွက်ပြီးတော့မဲပေးအောင်စောဖို့ပါပြည်နယ်အုပ်ချုပ်ရေးအတွင်းဝင်တယောက်အနေနဲ့ဒီရွေးကောက်ပွဲရိုးသားပြီးတော့မျှတမှုရှိဖို့တေးကြအောင်ကျွန်တော်လုပ်ရပါလိမ့်မယ်ဒါကကျွန်တော်ယူထားတဲ့တာဝန်ဂုဏ်သိက္ခာကိုထိန်းရမယ့်အလုပ်ပါ
တပ္ပရာရေကောက်ပွဲနဲ့ပတ်သက်လို့သတင်းချက်နဲ့မာယွန်နာတွေကြောင်းရှုပ်ထွေးမှုတွေရှိတယ်လို့ Republican တွေမဲထွက်ပြီးအောင်ဂျိုးပိုင်ယာမှာအခက်အခဲတွေရှိတယ်လို့ Georgia ပြည်နယ်အုပ်ချုပ်ရေးအတွင်းဝန် Brett Reference Banger ကပြောဆိုသွားတာပါ
What makes it these distractions this distraction
ဘာကြောင့်နှုတ်ဆက်ဖြစ်စရာညီညီရေးကွဲပြားတာတွေနဲ့ပိုပြီးတော့ခက်ခဲအောင်လုပ်တယ်လို့ဖြစ်ခဲ့ပါတယ်ရေကောက်ပွဲဝင်တဲ့ကိုယ်စားလှယ်လောင်းတွေအတွက်လည်းဒီအခက်အခဲတွေရှိခဲ့ပါတယ
်လာမယ့်သတင်းပတ်တွေမှာတော့မဲမွန်ဒီဒစိမ့်နဲ့တောင်ပိုင်း Georgia ပြည်နယ်မှာဒီမိုကရက်ထက်လွတ်တော်အမတ်တွေရေကောက်ပွဲအနိုင်ရမရလူအများစောင့်ကြည့်ကြမှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိမ့်ထိုင်ဦးပါ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အကြမ်းလူမှုအဖွဲ့အစည်း CSO တွေဟာတိုင်းပြည်တစ်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုအဖြစ်ပြောလို့ရတယ်လို့ Equality မြန်မာညီမျှချင်းမြန်မာလူခွင့်ရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်။အကြမ်းလူမှုအဖွဲ့အစည်းတွေဟာတိုင်းပြည်မှာလူမှုအပြောင်းလဲဖြစ်အောင်လှုပ်ဆောင်နေကြတာဖြစ်တယ်လို့ပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်သက်သစ္စာကပြောပါတယ်။မြန်မာအကြမ်းလူမှုအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့သူတို့ရင်ဆိုင်နေရတာတွေအစိုးရတည်တတဲ့နောက်၅နှစ်ပေါ်မျောလင်းချက်စတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကြမှာနားဆင်ကြပါမယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာဦးအောင်မျိုးမင်းနဲ့ဒေါ်မြတ်သက်သစ္စာ VOE ဆွေးနွေးကြအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒုဝေကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါ
မင်္ဂလာပါခင်ဗျာ
ဆိုတော့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာပတ်သက်ပြီးတော့ကျွန်တော်ပထမအဦးဆုံးကိုအောင်မျိုးမင်းရဲ့ဆွေးနွေးချက်ကိုကျွန်တော်အရင်ဆုံးသိပေးရစေဒါမှအဦးဆုံးအချက်ကပါလေဆိုတော့ကျွန်တော်တို့ကဟလာရရဖက်လူမှုအဖွဲ့အစည်းပေါ့ CSO လို့အင်္ဂလိပ်လိုတော့အတူတောက်ခေါ်တယ်။ရရဖက်လူမှုအဖွဲ့အစည်းတွေအကြောင်းကျွန်တော်တို့ဘာကြောင့်ရေးကြီးခွင့်နဲ့ပြောရတာလဲ။ရရဖက်အဖွဲ့လူမှုအဖွဲ့အစည်းတွေဟလာလုံပိုင်ခွင့်တားတာမတားတာဒါတွေဘာကြောင့်ကျွန်တော်တို့ပြောရတာလဲ။ရရဖက်လူမှုအဖွဲ့အစည်းတွေကဘာအရေးပါလို့လဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလိုဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတစ်ခုအတွက်ရရဖက်လူမှုအဖွဲ့အစည်း CSO ရဲ့အခမ်းအနားကဘလောက်ထိရှိပါသလဲ။ဘလောက်အရေးပါပါလဲကောမင်း။
CSO လို့ခေါ်ပါတယ် Civil Society Organization အရက်ဖက်လူမှုဖွဲ့စည်းပေါ့เนาะကျွန်တော်ပြောဆိုလိုတဲ့ချက်ကတော့အဲ့ဒီဖွဲ့တွေကအမှန်တော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်တိုင်းပြည်တွင်းမှာရှိတဲ့အစိုးရကိုပံ့ပိုးပေးသောအဖွဲ့များဖြစ်ပါတယ်ပံ့ပိုးပေးရဆိုတဲ့ဟာကတော့ဒီအစိုးရရဲ့လက်ပါစီသဘောမျိုးနဲ့ပံ့ပိုးတာမဟုတ်ပါဘူးအစိုးရရဲ့တာဝန်တွေဖြစ်တဲ့လူခွေးနဲ့ပတ်သက်ပြီးတော့လေးစားအောင်လူခွေးနဲ့ပတ်သက်ပြီးတော့ကျွန်တော်ကာကွယ်စောင့်ရှောက်နိုင်အောင်လိုအပ်တဲ့ချက်တွေကိုအစိုးရကတင်ပြတာရှိမယ်ဒါတကအစိုးရနဲ့ပြည်သူတွေကြားထဲမှာတရားအဖြစ်လမ်းခင်းပြီးတော့ပြည်သူတွေရဲ့အတန်တွေယူဆချက်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုအစိုးရစီလမ်းဖောက်ပေးတဲ့အရာမျိုးလည်းဖြစ်ပါတယ်။နောက်တစ်ခါမှာကျွန်တော်တို့ဒီတိုင်းပြည်မှာရှိလာတဲ့တချို့လိုတခုလိုမျိုးကျွန်တော်တို့ကိုဗစ်လိုမျိုးပေါ့နော်။အစိုးရလည်းကျွန်တော်တို့လှုပ်ဆောင်နေတဲ့နောက်ပြည်သူလူထုအားလုံးလည်းလှုပ်ဆောင်နေတဲ့နေရာမျိုးမှာပြည်သူလူထုကိုယ်တိုင်ကကျန်းမာရေးနဲ့ပတ်သက်ပြီးတော့အသိပညာတွေသိရှိဖို့လိုအပ်သောကျွန်တော်အရေးပေါ်ကူညီမှုတွေမှာပါဝင်ပြီးတော့ပြည်သူအားနဲ့ကျွန်တော်တို့ပါဝင်နိုင်မှုအတွက်လှုံ့ဆော်ပေးတဲ့အဖွဲ့ဖြစ်ပါတယ်။အဲ့တော့ပြောမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကဒီအစိုးရကမတတ်မှတ်ပေမဲ့တိုင်းပြည်တစ်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုလို့တော့ပြောလို့ရပါတယ်။အစိုးရနဲ့ပြည်သူကြားမှာလက်တွဲတာတွေဖြစ်လာဖို့ကိစ္စအစိုးရရဲ့လှုံ့ဆော်မှုတွေထိန်းကြီးရဲ့ကိစ္စတရားဝင်တော့မဟုတ်ဘူးပေါ့လေ။ကျွန်တော်တို့မှာ Constitution ရတော့တတ်မှတ်ထားတာမရှိပေမဲ့အစိုးရရဲ့ကိစ္စကိုထိန်းကြီးပြီးတာနောက်ကပြည်သူလူထုကအစိုးရဘက်မှာသိရှင်းတဲ့အချက်တွေနောက်ကအစိုးရနဲ့လက်တွဲနိုင်တဲ့လုပ်ငန်းတွေကိုကျုံးစော်ပြီးတဲ့အခမ်းအနားဖြစ်တဲ့အတွက်အရက်ဖက်လူမှုအဖွဲ့အစည်းမရှိလို့ရှိရင်အစိုးရအနေနဲ့ငါမြင့်ငါဆိုင်စကိုင်းရောက်ရောက်နော်ငါလေငါထုတ်ပကိုးရောက်ရောက်ဆိုပြီးတော့ဖြစ်သွားနိုင်တယ်အဲ့လိုမျိုးမဖြစ်ဖို့အတွက်ကျွန်တော်တို့ကလှုပ်ဆောင်ပေးတဲ့အရာမျိုးဖြစ်ပါတယ
်
အချိန်ထဲမှာပဲကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းရဲ့အားကိုယူခြင်းအဖြစ်အစိုးရကဒေါအောင်ဆန်းစုကြည်ပြောသလိုပို့သလိုပေါ့ပြည်သူသားတွေအဓိကနော်ပြည်သူသားတွေအားကိုးရဆိုတဲ့အချက်ကိုကျွန်တော်တို့ကတနည်းလမ်းနဲ့ဝိုင်းဝန်းဖြည့်ဆည်းပေးနိုင်တယ်ဒါတွေကိုကျွန်တော်တို့လှုပ်ဆောင်ပေးနိုင်တဲ့အတွက်အရက်ဖက်လူမှုဖွဲ့စည်းကမြန်မာနိုင်ငံမှာမဟုတ်ပါဘူးနိုင်ငံတိုင်းနိုင်ငံတိုင်းမှာအရေးကြီးလာပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ကိုအောင်မျိုးမင်းစုပြောတော့တာနဲ့ပတ်သက်ပြီးတော့မမြတ်တစ္ဆာအနေနဲ့ဗာများထပ်ဖြည့်ပြီးတော့ကျွန်ွေးကြပါလဲပြောကြပါလဲ
ကျွန်တော်ထပ်ဖြည့်ချင်တာလေးတစ်ခုကပို့ပြီးထင်ရှားလာတဲ့ကိစ္စရဲ့တစ်ခုကဒီအရက်ဖက်ပေါ့နော်ဒီလူမှုဖွဲ့စည်းတွေကဒီနိုင်ငံမှာရှိတဲ့အတွေးခေါ်တွေပေါ့နော်ယူဆချက်တွေလုံထုံးလုံနီးတွေပေါ့နော်ကျွန်တော်တို့ရဲ့ကာချာတွေပေါ့နော်ဒါတွေကိုပြောင်းလဲသွားအောင်ပေါ့နော် social change တရက်ဖြစ်သွားအောင်သူဒီပေါ့နော်ဥဆောင်နေတယ်ပေါ့နော်လို့ကျွန်တော်ကမြင်နေပေါ့နော်ဘာကြောင့်ဟိုသူကဥဆောင်နေဆိုတော့ဘယ်လိုပုံစံမျိုးဥဆောင်တာလဲပေါ့နော်သူကအမှန်တော့ဒီပြည်သူတွေကနေပြီးတော့ပြည်သူတွေကနေပြီးတော့ဒီလိုရွေးကောက်ပွဲစနစ်တွေနဲ့ပေါ့နော်ရွေးကောက်ထားတဲ့ပုံစံမျိုးလည်းမဟုတ်ဘူးဒါပေမဲ့ ဒီပြည်သူတွေမှာရှိနေတဲ့ပြဿနာတွေအရေးကိစ္စတွေကိုသူတို့ကဟိုကြည်နေနိုင်တဲ့လူတွေထဲမှာပေါ့နော်မပါဘူးတခုခုရှိရင်သူတို့ဒီရှေ့တန်းကထွက်ပြီးတော့ပြောတယ်သူတို့က voice out လုပ်တယ်ပေါ့နော်အဓိကသူတို့ရဲ့အား voice ပဲပေါ့နော်သူတို့ရဲ့အတန်ပဲအဲ့တော့အတန်ထွက်တဲ့အခါမှာဒီအတန်ကနေပြီးတော့ဘာတွေဖြစ်လာလဲလို့ပြောရင်လူတွေရဲ့ဒီအတွေးခေါ်တွေပြုမှုတွေဒါတွေကိုပေါ့နော်ဒါလွှမ်းမိုးမှုတွေရှိလာတယ်ဒီအခြေအနေကနေပြီးတော့ပြည်သူတွေရဲ့ဒီကျွန်တော်တို့ရဲ့အပြုမှုတွေကိုကြောင်းလဲစေတာပေါ့ဥပမာဆိုအရင်တော့ကျွန်တော်တို့တွေအမျိုးသမီးအခွင့်အရေးတွေနောက်လိန်တူလိန်ခွဲပေါ့နော်စသဖြင့်ပေါ့နော်ဒီသူတွေရဲ့အခွင့်အရေးတွေပေါ့နော်အဲအဲ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာဒါမပြောကြဘူးမဆိုကြဘူးကျွန်တော်တို့ပြောကြဆိုကြတဲ့ဇက်ကြောင်းနေထဲမှာဒါတွေမပါဘူးပေါ့နော
်
အဲ့ဒါအဲ့ဒါတွေအများကြီးကြကြပြက်ပြက်ပါလာပြီပြည်သူတွေအနေနဲ့ဒါအများကြီးသိလာပြီလက်ခံလာပြီပေါ့နော်
ဒါမြန်မာတက်တက်စားဒီထောက်သွားတဲ့ချက်ကအင်တန်ဟိုရေးပါတဲ့ချက်လို့ကျွန်တော်ထင်ပါတယ်တစ်ချိန်လုံးကမြန်မာလူလူကြားထဲမှာအင်္ဂလိပ်လိုကျွန်တော်တို့လည်းတော့တဘူးပေါ့တဘူး issue ဆိုတာကပြောဆိုပုံမှန်လေးလေးပြောဆိုလေးမရှိတဲ့ကိစ္စရပ်တွေကနောက်ပိုင်းမှာဒီရပ်ဘက်လူမှုအဖွဲ့အစည်းတွေရဲ့ကန္တာအသီးသီးပေါ်မူတည်ပြီးတော့လှုပ်ရှားလာကြပြောဆိုလာကြရင်လည်းဒီအကြောင်းအရာတွေပြောလာကြတယ်ဆိုတာဒါကျွန်တော်ကောင်းကောင်းသဘောတူပါတယ်ကျွန်တော်နောက်မေးခွန်းကိုဆက်သွားလိုက်ပါမယ်ဆိုတော့ဒီမိုကရေစီပြည်ပြင်ကြောင်းလေးစလုပ်လာတယ်ပေါ့အမျိုးမျိုးဦးသိန်းစိန်အစိုးရလက်ထက်စတယ်ပေါ့နော်ပြီးတဲ့အခါကျတော့အခု NLD ပထမ၅နှစ်သက်တမ်းပြီးသွားပြီဒုတိယ၅နှစ်သက်တမ်းလာတော့မယ်ဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကသမရဦးသိန်းစိန်အစိုးရလက်ထက်နဲ့ပြီးခဲ့တဲ့ NLD အစိုးရသက်တမ်း၅နှစ်နဲ့အဲ့ဒီခုကိုနှိုင်းရှင်မယ်ဆိုရင်ဘယ်ကာလကရပ်ဖက်လူမှုအဖွဲ့အစည်းတွေအတွက်လုံပိုင်ခွင့်ပေါင်းကျေခဲ့တယ်လေကောင်းကောင်းလုံနိုင်ခဲ့တယ်လို့ပြောလို့ရပါတယ်ကောမျိုးမင်
းဟုတ်ကဲ့အစိုးရနှစ်ခုနှိုင်းရှင်မယ်ဆိုရင်တော့ကျွန်တော်တို့အရင်ကတော့ဒီတပါတီစနစ်ကြီးရဲ့နောက်စစ်အာဏာရှင်နောက်ခံရှိခဲ့တဲ့အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဟိုဆက်ဆံခြင်းပိုင်းမှာတော့တကယ်လူခွေးကိစ္စလုပ်ခဲ့သူတွေအထူးသဖြင့်ပေါ့နော်ရပ်ဖက်လူမှုဖွဲ့စည်းရတယ်မှာလူခွေးကိစ္စလုပ်ဆောင်တဲ့သူတွေတွေအန္တရာယ်အများကြီးရှိခဲ့ပါတယ်အဲ့ဒီရလက်ကပါလဲဆိုတော့နိုင်ငံရေးအကျဉ်းသားတွေများခဲ့တာပေါ့ဒါပေမဲ့ဦးသိန်းစိန်တက်လာတဲ့နောက်ပိုင်းမှာကတော့သူကဒီပါပြန်လာတဲ့ရပ်ဖက်လူမှုဖွဲ့စည်းလုပ်မဲ့သူတွေကိုပြန်လို့လက်ခံတယ်။အချိန်ထဲမှာလည်းပြည်တွင်းမှာနည်းနည်းလေးကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်အသင်းဖွဲ့များအမှတ်ပုတ်တင်ဆိုင်ရာဥပဒေဒါမျိုးလေးတွေပေါ်ပေါက်ခဲ့တယ်။ဒါလေးကတပိုင်းပေါ့။ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့ဒီ NLD အစိုးရတက်လာတဲ့အချိန်မှာကျတော့ဒီလိုမျိုးအစိုးရဌာနတွေမှာပါဝင်တဲ့သူတွေကပို့ပြီးတော့ရပ်ဖက်လူမှုဖွဲ့စည်းပေါ်မှာအတိမတ်ပြမှုတော့ရှိလာပါတယ်။ဒါပေမဲ့တချို့ကြတော့ရပ်ဖက်လူမှုဖွဲ့စည်းကိုအစိုးရတေချာဘူဝါဒနဲ့ချမှတ်ပြီးတော့လှုပ်ဆောင်တာအစီအစဉ်ကြအတိမတ်ပြတာမရှိတဲ့အတွက်သို့လို့သို့လို့ဆိုရဲတန်တရားအကျိုးတွေတော့ရှိလာတယ်။အဲ့တော့ကျွန်တော်တို့ကဘူဝါဒနဲ့လက်ခံတာမဟုတ်ဘဲနဲ့လူပုဂ္ဂိုလ်ရအတိမတ်ပြတာလက်ခံတာဒါမျိုးတော့ကျွန်တော်ရှိခဲ့ပါတယ်။အဲ့တော့တပြေးညီရပ်ဖက်လူမှုဖွဲ့စည်းရဲ့အင်အားကိုအတိမတ်ပြတာမဟုတ်ဘဲနဲ့အစဉ်ပြေတဲ့ခါမှာအစဉ်ပြေတယ်အစဉ်မပြေတဲ့ခါမှာအစဉ်မပြေဘူ
း။အစဉ်ပြေတဲ့ကိစ္စရပ်တွေ
အစဉ်ပြေရရှိတယ
်အစဉ်ပြေကိစ္စရပ်တွေရှိတယ်အ
ောက်ခြေစင်းလေကျွန်တော်တို့မှာအစဉ်မပြေလေပေါ့ဘာတူပုံမှာပြောတော့ဒေတာဆိုင်ရာဝင်ကြီးချုပ်ကမှတည်တယ်တချို့ဒေတာတွေကတော့ကျွန်တော်အရန်အစဉ်ပြေတယ
်
ရာသီဥတုကောင်းတယ်တချို့နေရာမျိုးမှာမိုးတက်လေတိုင်းနဲ့တနာယူမိုင်80လောက်တိုက်ခိုက်တဲ့အခြေအနေမျိုးတွေလည်းဖြစ်သွားတာအဲ့ဒီဟာကကျွန်တော်တို့ policy မဟုတ်လို့လူပုံမှာမတည်တဲ့ကိစ္စဖြစ်သွားတယ်အဲ့ဒါတခုကကျွန်တော်ပြတ်သွားပ
ါဒီနည်းဘူဝါဒမရှိ
ဘူးဟုတ်ကဲ့ခင်ဗျာနောက်အသင်းဖွဲ့မှတ်ပုံတင်ကိစ္စပေါ့နော
်
ဒါကတော့အောင်မြင်မှုတခုလို့ပြောနိုင်တယ်အသင်းဖွဲ့မှတ်ပုံတင်ဒါပေမဲ့လက်တွေ့မှာအဲ့ဒါကိုကျင့်သုံးတဲ့ခါကျတော့ဘေးတည်ညီမစဉ်းစားကြတော့တချို့နေရာမှာမှတ်ပုံတင်ထားမှတွေ့မယ်ဆိုရင်ဟာဥပမာပြည်တော်စုလွှတ်တော်မှာသွားတွေ့မယ်ဆိုတော့မှအသင်းအဖွဲ့မှာမှတ်ပုံတင်ထားမှတွေ့လို့ရတဲ့အခြေအနေမျိုးကကျွန်တော်တို့ကတစ်ဖက်ကတော့လှုပ်ရှားမှုခွင့်ပြုတယ်ဒါပေမဲ့လာတွေ့ရင်တော့မှတ်ပုံတင်ရမယ်ဆိုတဲ့ပုံစံကနှီးစားတစ်ဖက်ရေမုတ်တစ်ဖက်လို့အဲ့လိုပုံစံဖြစ်ဖြစ်သွားတဲ့စိန်ခေါ်မှုတော့ကျွန်တော်တော်တော်ကြုံရပါတယ်
ကျွန်တော်ကဘာခံစားမိတယ်လဲဆိုတော့ကော်မမင်းအခုပြောသွားတဲ့ထဲမှာလက်ရှိအစိုးရလက်ထက်မှာတာဝန်ရှိတဲ့လူအနေနဲ့နည်းနည်းလေးတတိထားပြီးတော့ရပ်ဖက်အဖွဲ့စည်းနဲ့ဆက်ဆံတဲ့ပုံရှိတယ်လို့ကျွန်တော်အဲ့လိုခံစားရပါတယ်ဆိုတော့မန်းမြတ်သက်သစ္စာရဲ့အတွေ့အကြုံကရောအလိုရှိပါတယ်ဒီဆိုရတဲ့တန်တခုတည်းမှာလုတ်ပိုင်ဝင်ပေါင်ဘလောက်အထိကောင်းခဲ့ပါသလဲ
။ဟောဆရာကျွန်တော်ကလေအဲ့လိုနှိုင်းရှင်ပြီးတော့ကိုမှန်တော့မပြောချင်ဘူးပေါ့နော
်
။ဘာကြောင့်လဲလို့ပြောရင်ကျွန်တော် absolute တန်ဖိုးကိုကျွန်တော်ကပို့ပြီးတော့တန်ဖိုးထားတာပေါ့။ဒီအောက်ထပ်ရှင်းရမယ်ဆိုရင်တော့ကျွန်တော်တို့ကဒီ NLD အစိုးရကဒီမိုကရေစီနဲ့လူ့အခွင့်အရေးကိုခြေခံပြီးတော့ဒီနိုင်ငံအတွက်တိုက်ပွဲဝင်ပြီးတက်ခဲ့တဲ့အစိုးရဖြစ်တယ်ပေါ့နော်။အဲ့တော့ဒီအစိုးရကိုဒီလူ့အခွင့်အရေးချိုးဖောက်ခဲ့တဲ့စစ်အာဏာရှင်အစိုးရနဲ့ကျွန်တော်ကဘလို့မှကျွန်တော်မနှိုင်းရှင်ခြင်းဘူးတအားမျှော်လင့်ချက်ထားတယ်ဒါပေမဲ့ဟိုမျှော်လင့်တယ်လို့တော့လုံးဝဖြစ်မလာဘူးပေါ့နော်အဲ့ဒီမှာဆရာ
ဆိုတော့မျှော်လင့်ချက်ဆိုလို့ကိုတိုင်ကဒီမျှော်လင့်ချက်ရေးခြင်းအရန်ကြီးမြင့်ထားတာမျိုးမဖြစ်နိုင်ဘူးလားမြတ်တဲ့သစ္စာ
ကျွန်တော်ကတော့မဖြစ်နိုင်ဘူးလို့တော့ထင်တယ်ပေါ့နော် ဒီကျွန်တော်တို့ဒီဖြစ်ရမယ့်ဥစ္စာပေါ့နော်အခြေခံကိစ္စရက်ကလေးတွေအခြေခံစံတန်ဘိုးလေးတွေအဲ့ဒီဟာမျိုးမှာပါပါယူယွင်းတယ်လို့ကျွန်တော်ကယူဆတာပေါ့နော်အဲ့တော့ဥပမာဆိုလို့ရှိလို့ရှင်ဆရာအောင်မျိုးမြတ်ပြောတယ်တချို့ကိစ္စရက်တွေဆိုအဆင်ပြေတယ်တချို့လူတွေဆိုအဆင်ပြေတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီသူတည်တနာအဖြစ်တွေးရှိခြင်းအရာဆိုလို့ရှိရှင်တော့အဲဥပမာလူခွင့်ရေးနယ်ပေါ့နော်ဒီငင်းငယ်ရေးကိစ္စပေါ့နော်အဲ့တော့ငင်းငယ်ရေးကိစ္စလို့ပြောရင်ဒီ Federal Democracy အရေးပေါ့နော်ဗန်ဒူရေးနော်ကိုပိုင်ပြဋ္ဌာန်းခွင့်စတဲ့အရေးကိစ္စတွေဆောင်ရွက်တဲ့ဒီရက်ဖက်လူဖွဲ့စည်းတွေပေါ့နော်အဲ့ဒီကြားလို့ရှိလို့ရှင်တော့ဆောင်ရွက်ရတဲ့ဥစ္စာပို့ပြီးကျင့်ကြတဲ့ဥစ္စာမျိုးပေါ့နော်နောက်ဒီအရေးယူခံရတာပေါ့နော်ဒီဆက်သွယ်ရေးဥပဒေတွေငိမ့်စုစီဥပဒေတွေဒါတွေနဲ့စစ်ဆန့်ကျင်တဲ့သူတွေနော်ဒီငင်းငယ်ရေးလှုပ်ရှားသူတွေဒါတွေကိုကျွန်တော်တို့တွေအရေးယူခံရတဲ့ဥစ္စာတွေအများကြီးပေါ့နော်ဒီ NLD လက်ထက်မှာအများကြီးဖြစ်လာတာတွေရှိတယ်ပေါ့နော်ဥမာထားပါတော့เนาะ hate speech တို့ပါတော့ပေါ့เนาะအဲပြောတယ်ဆိုလို့ရှိလို့ရှင်เนาะဒါလွတ်လပ်စွာเนาะထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဥစ္စာအရာပေါ့เนาะကျွန်တော်တို့ကနားနေတယ်เนาะအရေးယူလို့ရတယ်ဒါပေမဲ့ဥပမာဆိုလို့ရှင်เนาะဆရာတော်ဥဝီရီသူပေါ့เนาะကနေပြီးတော့ပြောတယ်လူမျိုးရေးဘာသာရေးကိစ္စရက်တွေအဲ့ဒါမျိုးဆိုလို့ရှင်တော့လူမျိုးရေးဘာသာရေးဟိုဖိနှိပ်ပြီးတော့ပေါ့เนาะတစ်ဖက်ဥစ္စာကိုချိုးနှိမ်ပြီးတဲ့အခါကျတော့ပြုတ်လောက်တာနဲ့အေးအေးယူခြင်းမရှိဘဲနဲ့ဒါဒေါန်ဆန်းစုကြည်ကိုပေါ့နော်ပုတ်ခတ်တယ်ထိခိုက်တယ်အဲ့ဒါမျိုးနဲ့ကြမှာအေးအေးယူတဲ့ဥစ္စာမျိုးပေါ့နော်ကျွန်တော်တို့ကမဖြစ်လို့အစကတည်းကကသူဒီဒါလူမျိုးရေးဘာသာရေးပေါ့နော်တခြားလူတွေကိုထိခိုက်တယ်ဒါနဲ့ဒါနိုင်ငံတော်ဒီပေါ့နော်ဒါလူခွင့်ရေးအရာဒါအေးအေးယူရမယ်ကျွန်တော်တို့ကဒီလို
ကျွန်တော်အတခုနကတော့ကွန်မြူမင်းပြောတော့တာဟုတ်မှန်မြတ်သက်သက်စာပြောတဲ့ပုံမှာကျွန်တော်ကွန်မြူမင်းပြောတဲ့အချက်ကိုပြန်သတိရတယ်တပြေးညီမူဝါဒပေါ့နော်အကြောင်းအရာတွေနဲ့ပတ်သက်တဲ့တပြေးညီမူဝါဒအဖွဲ့စည်းအသီးသီးနဲ့ပတ်သက်တဲ့တပြေးညီမူဝါဒမရှိတာလို့ဒီနေရာမှာကျွန်တော်လည်းအဲ့လိုနားလည်မိတယ်ကျွန်တော်ကြားထဲမှာပေါ်လာတဲ့မိကွန်ကူကွန်မြူမင်းကိုကျွန်တော်မေးလိုက်ခြင်းနဲ့ဆိုတော့ NLD အစိုးရတည်းဟလာတစ်တလုံးကစပြီးတော့ထူထောင်ကလေးကဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ခေါင်းစဉ်ကိုကင်ပြီးတော့ကြိုးကြော်တန်းကိုကင်ပြီးတော့ဟလာလှုပ်လာခဲ့တဲ့ပါတီအဲဒီကပါတီကနေပြီးတော့အာဏာရလာတာပေါ့ဆိုတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ကြိုးကြော်တန်းကိုကင်ပြီးတော့အာဏာရလာတဲ့အစိုးရတည်းကဘာကြောင့်ရက်ဖက်လူမှုအဖွဲ့အစည်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသဘောထားမရှိတာလေဘာကြောင့်ပြောရရင်ဘုံဝင်မကြတာမျိုးတွေဘာကြောင့်ဖြစ်ရလဲကွန်မြူမင်းဘယ်လိုနားလဲလဲ
ဟို NLD ရဲ့အရက်ဖက်လူမှုဖွဲ့စည်းပုံမှာထားတဲ့သဘောထားကတခါလေတွေ့ရခဲ့တယ်ဗျဟိုသူတို့အနေနဲ့အရင်တော့ကကိုဘကလူခွေးကိစ္စတွန်းလှန်တော့ကတော့အရက်ဖက်လူမှုဖွဲ့စည်းပုံစံဒီမိုကရေစီလူခွေးတက်ကြွလှုပ်ရှားသူပုံစံနဲ့လှုပ်ဆောင်တယ်ဒါပေမဲ့တကယ်အစိုးရတာဝန်ယူတဲ့ခါမှာတော့တချို့သောလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဒါကသူတို့အနေနဲ့တိတ်ပြီးတော့လက်မခံနိုင်ကြတော့ဆိုလိုတဲ့ချက်ကတော့ဒါကတော့ငါတို့ကိုပို့ပြီးတော့အကျဉ်းချက်ဖြစ်အောင်လုပ်ဆောင်တဲ့ကိစ္စအချိန်နှမှာတစ်ဖက်ကလည်းပါရှိနေတယ်ဆိုတော့အဲ့လိုမျိုးပုံစံကိုအသုံးပြုပြီးတော့အမျိုးသားရေးလူမှုရေးနိုင်ငံရေးဖိအားတွေပေးပြီးတော့တိုင်းပြည်ကိုမတည်မငြိမ်ဖြစ်အောင်လည်းလုပ်ဆောင်တာရှိတာ哦ဒါပေမဲ့အဲ့လိုမျိုးလုံခြံဖန်တီးပြီးတော့ပြည်ပကောက်ဖန်တီးတဲ့လူနဲ့အမှန်တကယ်လူခွေရေးကိစ္စကိုလုပ်ဆောင်တဲ့ပြည်သူတွေရဲ့အကျိုးတွေကိုလုပ်ဆောင်နေတဲ့အရက်ပက်လူမှုဖွဲ့စည်းရေးကြားထဲမှာသူတို့ကအမြင်မရှင်းတော့အဲ့တော့အကုန်လုံးကိုလွှမ်းပြီးတော့မြင်ကြတယ်တခုပြောပြီဆိုရင်ပြဿနာရှာပြီတခုပြောလိုက်တာနဲ့ငါတို့ကိုဂျင်းနေချက်တဲ့ဖြစ်အောင်လုပ်ပြီးဆိုရဲအစွဲဖြစ်လာအဲ့တော့ချစ်လို့ပြောတာလားမုန်းလို့ပြောတာလားမခွဲတတ်တော့တခုလုံးကိုအကုန်လုံးကအတူတူပဲဆိုရဲပုံစံဖြစ်သွားတဲ့ဟာမျိုးကျွန်တော်တို့အဲ့ဒါကြောင့်ပထမဆုံးလို့ဆိုလို့ရတယ်နောက်တစ်ခုကတော့ဒီခါလေးကျပါတီတွင်းမှာလည်းဒီခါလေးကျလို့ရှိရင်ဒီအရက်ပက်လူမှုဖွဲ့စည်းနဲ့ပြောရင်သတိထားဖို့လိုအပ်တယ်ပါတယ်ဆိုရဲအထက်ကတာဝန်ရှိတဲ့သူတွေပြောကြားချက်ကအောက်ခြေကလည်းအရန်ကြောက်တယ်အဲ့တခုများဖြစ်လိုက်လို့ရှိရင်ငါတို့တွေများအန်ရီဖြစ်သွားမလားဒါပေါ်ပါတီပေါ်လစီမဟုတ်သည့်တိုင်အောင်ပါတီပေါ်လစီလိုများကျင့်သုံးနေလားအချက်ဆိုရဲအချက်ကြောင့်တချို့လူတွေကကျွန်တော်တို့ကြောက်နေရတဲ့ပုံစံမျိုးကျွန်တော်တို့ကြောက်တာလည်းရှိတယ်လို့ပါတီရဲ့စီကံကိုလည်းကြောက်လို့ပူပေါင်းဆောင်ရတဲ့နေရာမှာအားနေတဲ့အချက်တွေတော့ကျွန်တော်သတိထားမိပါတယ်
ဟုတ်ဆိုတော့ကျွန်တော်ဟိုးရင်တော့လည်းပဲကျွန်တော်တို့လည်းပြောမှုပါတယ်နော်ကျွန်တော်ဒီနေရာမှာထပ်ပြောချင်တာကဘာလဲဆိုတော့ဟလာဒီဒီမိုကရေစီနီးကျဟလာရွေးကောက်တင်မြှောက်ပွဲနဲ့တက်လာတဲ့အနာရအစိုးရ NLD ပဲဖြစ်ဖြစ်တခြားပါတီပဲဖြစ်ဖြစ်ဒါဒီလိုအခြေအနေမျိုးဆိုတာကမြန်မာနိုင်ငံသားအများစုကတောင့်တခဲ့ကြတဲ့အခြေအနေเนาะလူလာခဲ့ကြတဲ့အခြေအနေဆိုတော့အဲ့ဒီလိုနူးနီးနဲ့တက်လာတဲ့အစိုးရကိုလက်ရှိရလာရပ်ဖက်လူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ်သတင်းမီဒီယာတွေပဲဖြစ်ဖြစ်မအောင်မမြင်မဖြစ်စေခြင်းကိုမကြာရှုံးစေခြင်းဒီအစိုးရကိုအောင်မြင်စေခြင်းနဲ့ဒီထက်ပိုပြီးတော့အောင်မြင်စေဒါတိတ်ပေကြတယ်ရပ်ဖက်လူမှုအဖွဲ့အစည်းတွေဒီအစိုးရကိုအရင်အောင်မြင်စေခြင်းနဲ့သတင်းမီဒီယာကဒီအစိုးရဒီလိုအစိုးရတစ်ဆင့်တစ်ဆင့်တစ်ဆင့်အောင်မြင်သွားမှတိုင်းပြည်ရှေ့ကိုတစ်ဖြည်းဖြည်းတိုးတက်သွားမှလို့ကျွန်တော်တို့အားလုံးကလက်ခံထားကြတာဟုတ်ဆိုတော့အခုကအဲ့ဒီလိုမဟုတ်ဖဲနဲ့ငါတခုခုပြောလိုက်တာနဲ့ငါတို့ကိုချပြီလားဆိုတဲ့အမြင်ကအဲ့လိုအမြင်မျိုးကိုမမြတ်တစ္ဆာလို့ဘယ်လိုမျိုးရင်ဆိုင်ခဲ့ကြတယ်ဘယ်လိုကြော်လွားခဲ့ကြတယ်
อืม ဆရာဒီလိုပေါ့နော်ခုရက်ထိကျွန်တော်တို့ရင်ဆိုင်နိုင်သေးတယ်လို့တော့ပေါ့နော်အောင်မြင်စွာရင်ဆိုင်နိုင်သေးတယ်လို့တော့မယူဆဘူးပေါ့နော်အဲ့တော့ဒီ NLD ရဲ့ဒီအယူအဆတွေမှာじゃဘယ်လိုရှိလဲလို့ပြောရင်ရပ်ဖက်လူဖွဲ့စည်းတွေကဘယ်လောက်ထိပြည်သူကိုကိုစားပြုတယ်လဲပေါ့နော်ဆိုတော့
သူ
အမြင်အများတန်းရှိတယ်အဲ့တော့ဒါကမှန်တော့မေကွန်းထုတ်ဆရာမလို့ဘူးပေါ့နော်ကျွန်တော်မြင်တာရပ်ဖက်ပြည်သူဖွဲ့စည်းတွေဒါပြည်သူတွေကပြည်သူပဲပေါ့နော်ပြည်သူကိုကိုစားပြုတဲ့သူမဟုတ်ဘူးပြည်သူတွေကပြည်သူပဲသူတို့ကဒီထပြီးတော့ပေါ့နော်ဒီလူလူဖွဲ့စည်းတွေအဲကပြည်သူတွေရင်ဆိုင်နေရတဲ့ကိစ္စရက်ကိုမနေနိုင်တဲ့လို့မကြည့်နိုင်တဲ့ဥစ္စာဒီပြဿနာကိုမြင်လို့ထပြီးတော့အတန်ပေးတဲ့လူတွေပေါ့နော
်
ဒါချင်းဆိုင်တဲ့သူတွေပေါ့ပြည်သူပဲသူကတခြားပြည်သူဘယ်လောက်ကားပြုတ်တယ်လဲဆိုတော့
မေးခွန်းကိုမရှိဘူးဗျာ
မရှိဘူးဟုတ်တယ်အဲ့ဒါကျွန်တော်ပြောပြချင်တာပေါ့နော်အဲ့တော့ဒါပေမဲ့သူတို့ရဲ့ဒီ mentality ကပေါ့နော်အခုလက်တီကျွန်တော်တို့ overcome မဖြစ်သေးဘူးကျွန်တော်တို့ရဲ့ညပေါ့နော်အမြင်နဲ့ဒီဟုတ်ပေါ့ NLD အစိုးရထဲမှာရှိတဲ့သူတွေရဲ့အမြင်ဒီနိုင်ငံရဲ့ပြဿနာတွေပေါ်မှာမြင်တဲ့အမြင်ကကွာဟနေတာပေါ့နော်နောက်တစ်ခုအရေးကြီးဆုံးတစ်ခုကလည်းဒီနိုင်ငံကဒီတပါတီတွေပေါ့နော်အားလုံးကနေပြီးတော့နော်ပြည်သူအများစုကရွေးကောက်လိုက်ပြီးတဲ့အခါကျတော့တပါတီတွေဒီလိုအခုလိုပေါ့နော် landslide ပေါ့နော်ဒီနော်အနိုင်ရတယ်အဲအဲ့ဒီလိုအနိုင်ရတိုင်းဒီနိုင်ငံဒီပေါ့နော်တပါတီတွေကအုပ်ချုပ်ပြီးတော့ဟိုတရားမျှတမှုပေးစွမ်းတဲ့အခြေအနေမဟုတ်ဘူးပေါ့နော်အဲ့တော့အဲ့ဒီဥစ္စာကိုကျွန်တော်တို့ကမြင်နေဒီနိုင်ငံကဒီကိုပိုင်ပြဋ္ဌာန်းခွင့်ဟိုအခြေခံတဲ့ဒန်းတူမှုအခြေခံတဲ့เนาะဖက်ဒရယ်ဒီမိုကရေစီတည်ထောင်မှသာလျှင်တရားမျှတမှုပေးစွမ်းနိုင်ပြီးတော့အဲ့ဒီကတစ်စစ်ငြိမ်းချမ်းမှုရမှာဒါပေမဲ့ကျွန်တော်တို့သုံးသပ်တာအရဆိုလို့ရှိရင်ငါဒီအကုန်လုံးအများစုနိုင်ထားတယ်ငါမှအုတ်ချုပ်ပိုင်ခွင့်ရှိတယ်ငါအုတ်ချုပ်မယ်ဆိုတော့ဒီစန္ဒပေါ့နော်ပြင်းပြတယ်အဲ့ဒီအတိုင်းလဲဆောင်ရွက်ခဲ့တယ်အဲ့ဒါတွေကိုဒီရပ်ဖက်လူဖွဲ့စည်းကသဘောမကျဘူးအဲ့ဒါကိုဝေဖန်တယ်ဒီပုံမှာ तू ကသူ့ပုံကိုပေါ့နော်မကောင်းမြင်တယ်မကောင်းကြံတယ်သူ့ကြရှုံးစေတယ်လို့ဟိုတွက်တယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူ
းအဲ့ဒီမှာအဟာလေးတွေဖြစ်လာတာပေါ့လေနော
်တော့
ဘယ်လိုမင်းအခုလာအခုဒီပြီးခဲ့တဲ့ခါလာဆိုဟုတ်ကဲ့ပြော
โอเคဟုတ်တခုကပေါ့ခဏကျွန်တော်တို့ကဒီအစိုးရလက်ထက်နဲ့ကျွန်တော်တို့ဒီအရက်ဖက်လူမှုဖွဲ့စည်းကြမှာဆွေးနွေးနေလေကျွန်တော်ဒီ NLD ဆိုရမှာဟိုအရင်တော့ကပုံစံနဲ့ပြောင်းတာပါလဲဆိုတော့နိုင်ငံတကာဆက်ဆံရေးဗျဟုတ
်ကဲ့
နိုင်ငံတကာရဲ့ဖိအားကအရန်ကြီးတယ
်ဟုတ်ကဲ့
ဒီပြင်ကျွန်တော် Ranger issue တို့ ICC တို့ ICJ တို့ဆိုတော့အစိုးရကနိုင်ငံတကာကိုအရင်တော့ကလောက်ပလဲပဏံမသိတော့မသိတဲ့အခါမှာငါတို့ကိုနိုင်ငံတကာမှာခုံရုံးတင်တဲ့အထိလုပ်တယ်ကုလသမဂ္ဂလည်းလက်မခံဘူးဆိုတော့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးအရာရှိလို့ပါလို့ဆိုရင်လုံးဝလက်မခံတော့တာနောက်တစ်ခါခုနကတည်းကအော်ကျွန်တော်လွတ်လပ်စွာစုံစမ်းစစ်ဆေးခွင့် IMM နဲ့ FFN တို့ဒါတွေလည်းသူတို့ဂိမဆိုင်အဲ့ဒီခါမှာကျွန်တော်ဗာမြင်လာကျွန်တော်တို့ကတစ်ခါကြရင်လူခွေအကြောင်းပြောရင်ကိုယ်နိုင်ငံ standard တွေမပြောရဘူး။ဘယ်ကနေပြောမလဲနိုင်ငံတကာ standard ရဲ့ကျွန်တော်တို့ကင်ဆွဲပြီးပြောရမယ်။နိုင်ငံတော်ကဘာဆိုရလဲဘာဆိုရမလဲဆိုတော့တစ်ခါကြရင်ကျွန်တော်တို့ပြောတဲ့အချက်ကနိုင်ငံတကာလို့ပြောလို့ရှိရင်အရက်ဖက်လူမှုဖွဲ့စည်းရာနိုင်ငံတကာ international ပေါင်းပြီးတော့သူတို့ကိုတိုက်ခိုက်နေပါတယ်ဆိုတဲ့အစွဲပေါ့။မင်းတို့ကတော့တခြားနိုင်ငံအထောက်ပံ့ယူထားတယ်သူတို့ကခုခေတ်စားနေဒေါ်လာစားပေါ့ဒေါ်လာတွေစားပြီးတော့တိုင်းပြည်ကိုဟိုတိုက်ခိုက်နေကြတယ်မင်းတို့ကနိုင်ငံတကာနဲ့အဆက်အသွယ်ရှိတယ်ငါတို့ကိုမစားနာဘူးဆိုတဲ့အတန်းအဲ့လိုအမြင်တွေကလည်းနည်းနည်းပြောင်းလာတဲ့ဟာလေးတွေကရှိတယ်အဲ့ဒီပုံမှာကျွန်တော်ပို့ပြီးတော့ခုနပြောတဲ့ဟာတွေပို့ပြီးတော့နိုင်ငံတကာဟာပို့ကြီးသွားတာပေါ့ဗျ
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဆိုတော့အခုလက်ရှိပြီးခဲ့တဲ့အတွေ့အကြုံတွေဂျုံခဲ့ရပြီအခုနောက်ထပ်တတန်းငါးနှစ်လာတော့မယ်ဆိုတော့မြတ်တက်သစ္စာတို့အနေနဲ့ကိုယ်တိုင်ဦးဆောင်နေတဲ့အဖွဲ့အစည်းအတွေ့ဒီရပ်ဖက်လူမှုအဖွဲ့အစည်းရဲ့ကဏ္ဍတစ်ခုလုံးအတွက်လာမယ့်၅နှစ်သက်တမ်းမှာဘလို့များမျက်သက်သစ္စာမျှော်လင့်ပါတယ်ဘလို့များဖြစ်စီကြပါတယ
်ကိစ္စသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာလို့ရမလဲလို့ပြောရင်ဒီနိုင်ငံမှာရှိတဲ့အရင်းခံအရင်းအမြစ်ပြဿနာပေါ့နော်အဲ့ဓာရီကဘာတွေလဲဆိုတာ ਨੇ ပတ်သက်တဲ့ကျွန်တော်တို့ရဲ့ knowledge တွေအဲ့ဒီအသိတွေအဲ့ဓာရီကိုကျွန်တော်တို့တွေဒီဟိုမှန်ကန်အောင်ပေါ့နော်တိဝအောင်ပေါ့နော်ကျွန်တော်တို့တွေဒီဖြည့်ဆွမ်းရမယ်ပေါ့နော်အချင်းချင်းလည်းမျှဝေရမယ်ပြီးလို့ရှိရင်နောက်တစ်ခုကဒီစံတန်ဘိုးတွေဘယ်လောက်ထိအရေးကြီးလဲပေါ့နော်เนาะအဲ့ဒီဒီကျွန်တော်တို့မှရှိတယ်ပေါ့နော်စုံလင်ကွဲပြားတဲ့လူအဖွဲ့အစည်းတွေအတွက်ကိုစီးနောင်မဲ့เนาะဒီစံတန်ဘိုးတွေမရှိသေးဘူးပေါ့နော်အဲ့တော့အဲ့ဒီစံတန်ဘိုးတွေဖွန်းကားအောင်အဲ့ဒီစံတန်ဘိုးတွေပုံမှာညီညွတ်ကြလိရဲ့ပေါ့နော်အာဏာအမျိုးမျိုးသောအာဏာရှင်များမတရားမှုများကိုတိုက်ဖြတ်နိုင်အောင်ဆောင်ရွက်ရမယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကလည်း proactive ပေါ့နော် proactive engagement လို့ ကျွန်တော်တော့သုံးကျင်တယ်အဲရက်ဘက်ဖွဲ့စည်းတွေကဒါကျွန်တော်တို့ယုံကြည်ချက်ဖြစ်တယ်ဒါကျွန်တော်တို့ရက်ခံမှုဖြစ်တယ်ကျွန်တော်တို့တွေဒီဒီမိုကရေစီဆိုရကိုအောင်မြင်စေခြင်းနဲ့ဒီစံတန်မိုးတွေကိုတွားပြီးအောင်မြင်စေခြင်းတာဖြစ်တယ်ဆိုတာကိုသိအောင်ပြောပြီးတော့ကျွန်တော်တို့တွေဒီတက်ပို့ပြီး engage လုပ်ရမယ်လို့မြင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျတော်တော်ပြည့်စုံပါတယ်ဆိုတော့ကော်မြူမင်းလာမယ့်9နှစ်အတွဲကွန်မြူနီဘာရီများမျှော်လင့်ထားတယ်လေဘာရီများဖြစ်စေခြင်းတယ်လေအစိုးရဘက်ကရောအရက်ဖက်ဖွဲ့စည်းတွေကိုပို့ပြီးတော့ချစ်စိတ်လေးများဝင်လာဖို့တွေးထားတာကွန်မြူနီ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကတော့မျှော်လင့်ရတယ်ဗျမျှော်လင့်ခြင်းနဲ့အသက်ရှင်ရတဲ့လူသားဆိုတော့မျှော်လင့်ချက်ပေါ့နောက်တစ်ခါကျွန်တော်တို့ဒီရွေးကောက်ပွဲမဝင်ခင်မှာပါတီတွေရဲ့ရွေးကောက်ပွဲချင်းသဘောထားညင်ညာချက်တွေရှိပါတယ်အဲ့ညင်ညာချက်တွေမှာပြောမယ်ဆိုတော့ညင်ညာချက်တွေမှာတော့အကုန်လုံးကကွန့်နေတာပါပဲလူခွေးဖက်ဒရယ်နော်ဒီမိုကရေစီအဲ့ဒါကအမျိုးဒီအမျိုးသမီးကိစ္စတိုင်းရင်းသားဟိုမတန်ဆွမ်းနောက်ဆုံးကျွန်တော်တို့တိတ်ပြီးတော့ပြောလို့မရှိတဲ့ LGBT issue တွေတောင်ပါလာကြတယ်အဲ့တော့ဒီဟာတွေကိုအကောင့်ထည့်ဖို့မတော့ကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့က policy ရင်မကောက် practice ဖြစ်ဖို့အတွက်ကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်ကာလပဲ policy ကတော့အမြင်နဲ့ကောင်းနေတာပဲ practice ရှိဖို့လိုအပ်တယ်အဲ့တော့ပထမဦးဆုံးကတော့ CSO ဆိုတဲ့အဖွဲ့တွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုခွင့်ပြုမယ်ဆိုလို့ရှိရင်လောလောဆယ်အဲ့ဒီကြောင့်မလို့လွတ်လပ်စွာထုတ်ဖော်ပြောဆိုလို့အွန်လိုင်းမှာရေးသားလို့ဒီစစ်ပွဲရတဲ့ရေးကိုကျွန်တော်တို့ဆန္ဒပြလို့ဖမ်းဆီးရတဲ့လူတွေကိုချွေးချက်မရှိအမြန်ဆုံးပြန်လွှတ်ပေးခြင်းဟာပထမဆုံး CSO ရဲ့ဂုံပြုမှုလည်းရရှိပါလိမ့်မယ် CSO တွေမှာနားလည်ဆိုရဲ့အချက်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ကိုယ့်ရဲ့အာဏာကိုယ့်ရဲ့လှုပ်ဆောင်မှုကိုထိခိုက်မှာဆိုလို့ညီအောင်လှုပ်ရှားမှုတွေကိုကြောက်လို့နော်နောက်ကလက်မဲကြီးကြောက်လို့ပြဋ္ဌာန်းထားတဲ့ဥပဒေတွေကိုပြိနေနိုင်တဲ့ဥပဒေကိုကျွန်တော်တို့အမှန်တကယ်အဲ့လိုမျိုးလှုပ်ဆောင်တဲ့ဟာတွေကိုထိဟိုတားဆီးနိုင်တဲ့ဟာမျိုးလုပ်ပါ CSO အားလုံးရဲ့လှုပ်ဆောင်မှုကိုကန့်တတ်တဲ့ဥပဒေမျိုးဖြစ်အောင်ပြန်လည်တုံ့ဆက်စေချင်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့သူတို့ပြောထားတဲ့အမျိုးသမီးရေးပဲလှုပ်တိုင်းရင်းသားရေးပဲလှုပ်ဘာရေးပဲလှုပ်လူတို့ကိုအခြေခံပါတယ်လူတို့ကိုအခြေခံတဲ့အတွက်လူတို့ရဲ့အတန်ကိုဖော်ထုတ်နိုင်တဲ့စပီကာများဖြစ်တဲ့ CSO များလူတို့ရဲ့နဲ့အစိုးရခြားမှာလမ်းကူးနိုင်တဲ့တရားများဖြစ်တဲ့ CSO များကိုကျွန်တော်တို့အမြဲတမ်းလက်ကမ်းကြိုဆိုပြီးတော့လှုပ်ဆောင်ပေးပါ CSO လို့ပြောလိုက်တာနဲ့ရန်သူလို့မြင်တော့အမြင်ငါတို့အနည်းငယ်ပေးမဲ့လူမျိုးလို့မြင်တဲ့အမြင်မျိုးတွေကိုဖျောက်ဖို့အတွက်ကျွန်တော်တို့နောက်ထပ်9နှစ်မှာဆက်လက်ပြီးမျှော်လင့်နေပါတယ်ဖြစ်လာဖို့တွေလည်းကျွန်တော်တို့ဆက်လက်ပြီးကြိုးစားသွားမှာပါဒါမှသာ CSO စစ်မှာဖြစ်ပါတယ်ဗ
ျဟုတ်ကဲ့ပါခင်ဗျာပြည်ပြည်စုံစုံပါဝင်ဆွေးနွေးပေးတဲ့ဦးအောင်မျိုးမင်းတို့မြတ်တက်စာနှူးလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကလည်း
တင်ပါတယ်
ဒီမြန်မာချင်းမြန်မာလူခွင့်ရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်သက်သစ္စာတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့်ဗီဒီယိုအစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်ကာညတိုင်းရိုက်လိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ဗီဒီယိုအစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ဗြိတိန်မှာ COVID-19 ကာကွယ်ဆေးကိုဒီကနေ့အင်္ဂါနေ့မှာစပြီးတော့ထိုးပေးပြီဖြစ်ပါတယ်လာမယ့်တနင်္ဂနွေနေ့မှာလည်း Pfizer BioNTech ကပေးပို့တဲ့ပထမဒုကာကွယ်ဆေးတွေကိုဗြိတိန်ဆေးရုံတွေကဦးစားပေးရွေးချယ်ထားသူတွေကိုထိုးပေးသွားမှာဖြစ်ပါတယ်ဗြိတိန်ရဲ့ပထမအတူကာကွယ်ဆေးအစီအစဉ်မှာအစိုးရကလူဦးရေ40ရာခိုင်နှုန်းလူပေါင်း25သန်းကျော်ကိုဆေးထိုးပေးနိုင်မှုရည်မှန်းထားပြီးရောဂါကူးစက်နိုင်တဲ့အနေနဲ့ပုံများသူတွေကိုဦးစားပေးထိုးနှံပေးသွားမှာဖြစ်ပါတယ်။ American သမ္မတ Donald Trump ကဒီကနေ့အင်္ဂါနေ့မှာ Coronavirus ကာကွယ်ဆေးဆိုင်ရာထိပ်သီးဆွေးနွေးပွဲတစ်ခုကိုအင်ဖြူရိုမှာပြုလုပ်ဖို့ရှိပါတယ်။ကျွမ်းကျင်သူတွေပါဝင်တက်ရောက်မဲ့ဒီအစည်းအဝေးမှာကာကွယ်ဆေးကိုဘယ်လိုဖြန့်ဖြူးထိုးနှံပေးမလဲဆိုတာကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတ Joe Biden ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကတော့ဒီအစည်းအဝေးကိုဖိတ်ကြားခြင်းမရှိပါဘူး။Operation Red Speed လို့ခေါ်တဲ့ဒီစီဝေးကိုသမ္မတ Trump နဲ့အတူဒုသမ္မတ Mike Pence နဲ့ကျွမ်းကျင်သူတွေပြည်내ခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းတွေကအကြီးအကဲတွေတက်ရောက်မှာဖြစ်ပါတယ်။ American ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတ Joe Biden ကသူ့အစိုးရတဲ့လက်ထက်ကျန်းမာရေးစောင့်ရှောက်မှုပိုင်းဆိုင်ရာထိတ်တန့်တာဝန်ယူမဲ့သူစီးရင်ကိုမနေ့တနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်။American ရဲ့ကျန်းမာရေးနဲ့လူသားရေးမြင့်ဝန်ကြီးဌာနအကြီးအကဲဖြစ်လွှတ်တော်အမတ်ဟောင်းဆာဗီယာဘက်ဆာရက်ကတာဝန်ယူပြီးတော့သူကကာယယောဂကိုတိုက်ဖျက်ရေးလာမယ့်လတွေမှာ American ပြည်ထောင်စုတဝန်တန်းနဲ့ချီတဲ့ American ပြည်သူတွေကကွယ်ဆေးထိုးတဲ့အစီအမံတွေကိုကြီးကြပ်မှာဖြစ်ပါတယ်ကူးစက်ယောဂဆိုင်ရာအထူးကျွမ်းကျင်ပညာရှင်ဒေါက်တာအန်သိုနီဖောက်ချီကိုလည်းရေကောက်ခံသမ္မတဂျိုးဘိုင်ဒန်ကကမ္ဘာကပ်ယောဂကိုဗစ် -19 ဆိုင်ရာကျန်းမာရေးအကြံပေးအရာရှိချုပ်အဖြစ်ရွေးချယ်ခဲ့ပါတယ်ရှင်
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်း VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOE ကိုအပိနန်းဆင်နေတဲ့ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစီရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.